Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်နိုဝင်ဘာလ24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို Washington မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ30.40တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလာပါဒီမနက်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်ကြော်လာပါခင်ဗျာမတ်အင်ဂျင်နိုင်ငံမတ်အင်ဂျင်နိုင်တဲ့တူနိုင်ငံကသတင်းတွေကိုကြီးညာတာဝန်ရှိပါတယ်အခုထိတ်တန့်ရောက်သတင်းတွေထဲမှာဆိုလို့ရှိရင်ရာသီဥတုဖောက်ပြန်မှုတွေကြောင့်အမေရိကန်နိုင်ငံအတွင်းမှာဆိုးဝါးတဲ့သဘောပေါက်ဘေးအန္တရာယ်တွေရင်ဆိုင်နေရတဲ့ကြောင့်အမေရိကန်ဆိုးဝါးဌာနတွေပူးပေါင်းပြီးတော့အစီရင်ခံစာတစောင်ထုတ်ပြန်တဲ့ကိစ္စနောက်တစ်ခါပြီးခဲ့တဲ့နှစ်နှစ်အတွင်းမှာဆိုးရင်ဖို့ကောင်းလောက်အောင်ဒီဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဒီနောက်ဆုံးထုတ်ပြန်တဲ့ဘာသာရေးလက်ခွေဆိုင်ရာအစည်းအဝေးခန်းမှာဖော်ပြရတဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာရေးဆုံးဖြတ်ချက်ကိုတောင်အာဖရိကကနေပြီးတော့ထောက်ခံပေးဖို့စီစဉ်နေတဲ့အကြောင်းစတွေကိုကြားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ကမ္ဘာပေါ်မှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေတယ်လို့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းကဖော်ပြလိုက်တဲ့သတင်းမှကြားဖို့ရှိတာကတော့
ရေရွက်ချက်ရှိရှိဖြတ်စည်းခဲ့တာရှိရဲ့။ဥမာဘုံတီးရဲ့ခြားမှာဖောက်ခွဲလိုက်တာတွေရှိရဲ့။ကျွန်တော်ရဲ့အူမှာအလူပုံးတွေရိုက်ခွဲမှလူခဲ့တာရှိတယ်
။ကချင်မဟာမိတ်အဖွဲ့ကကိုကွန်ဆန်ပြောသွားတာပါ။အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါ။ဒါအပြင်အမေရိကန်နိုင်ငံ Yale တက္ကသိုလ်မှာကျင်းပတဲ့ World Scholar Cup ကမ္ဘာပညာရှင်ဖလားစုပြိုင်ပွဲမှာနိုင်ငံပေါင်း90ကျော်ထဲကမြန်မာနိုင်ငံကိုစားပြုဝင်ပြိုင်တဲ့ကျောင်းသားမောင်မောဝင်းအားရွှေတစိရောငွေတစိတွေပါဆုကူခဲ့တဲ့တဲ့င်းဖန်စီခနာရတဲ့ Writer သတင်းထောက်အမှုရဲ့နောက်ဆုံးအခြေအနေတွေနဲ့အိန္ဒိယကဝေးလံခေါင်းသီးတဲ့ကျွန်းပေါ်မှာအမေရိကန်နိုင်ငံသားသူကို10ဦးနဲ့ကျွန်းသားတွေတပ်ဖြတ်လိုက်တဲ့တဲ့င်းကိုနားဆင်ရမှာပါ။ဒုတိယပိုင်းနောက်ရွယ်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးအသတင်းတွေကိုကုကျော်အောင်လွင်နဲ့မအင်ဂျင်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဒဏ်တွေကြောင့်အမေရိကန်ပြည်တော်စုတွင်းမှာတော်မီလောင်နာတွေမိုးကောင်ရေရှားမှုတွေနဲ့အင်အားပြည့်တဲ့မုန်တိုင်းတွေအပါအဝင်တဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်နေရတယ်လို့အမေရိကန်ဆိုရကထုတ်ပြန်တဲ့စင်ခန်းစာတစ်စောင်မှာဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်ရဲ့အကူအညီနဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီစင်ခန်းစာဟာသမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။လွှတ်တော်ရဲ့အမိန့်နဲ့ရေးသားထုတ်ပြန်တဲ့အဲ့ဒီစင်ခန်းစာဟာကျေးဇူးတော်နေ့အားလရက်တွေမှာတိတိဆိတ်ဆိတ်နဲ့မနေ့တော့ကပဲထွက်လာခဲ့ပါတယ်။အင်ဘီတော်ကတော့ဒီစင်ခန်းစာအပေါ်မှာတုံ့ပြန်ချက်ချက်ချင်းပေးတာမတွေ့ရသေးပါဘူး။စာမျက်နှာပေါင်း1000ကျော်ပါဝင်တဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာခန့်မှန်းချက်အစင်ခန်းစာထဲမှာသတိပေးထားတာကကမ္ဘာကြီးပူနွေးလာမှုကြောင့်ပို့ပြီးတော့ပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေထပ်ပြီးတော့ကြုံတွေ့ရနိုင်ခြေရှိတယ်ဆိုတော့ပါပဲဒီလိုဖြစ်နိုင်လာနိုင်တဲ့အခြေအနေတွေအတွက်ထိရောက်တဲ့ဆောင်ရွက်မှုတွေမရှိဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးရွားတဲ့အဖြစ်တွေကြုံရလိမ့်မယ်လို့လည်းစီရင်ခံစာကသတိပေးထားပါတယ်ဒီလိုအဖြစ်ဆိုးတွေကိုရှောင်ရှားနိုင်အောင်မူဝါဒချမှတ်ပြီးတော့လှုပ်ဆောင်မှုလုပ်ရလို့လည်းစီရင်ခံစာကတိုက်တွန်းပါတယ်ဒီစင်ကန်စာထွက်ပေါ်လာရေးလှုပ်ဆောင်ကြတဲ့အစိုးရအဖွဲ့စည်း73ခုထဲမှာစိုက်ပျိုးရေးဝန်ကြီးဌာနနဲ့အာကာသလေလာစူးစမ်းရေးအဖွဲ့ NASA တို့လည်းပါဝင်ပြီးတော့တုတေတီ300ကျော်နဲ့ရေးဆွဲထားတဲ့စင်ကန်စာဖြစ်ပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူယုံတော်ရော်ဂျာစတုန်းရဲ့အနီးကပ်မိတ်ဆွေကွန်ဆာဗေးတစ်စာရေးဆရာတဦးကသူဟာအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့နဲ့ညှိနှိုင်းဆောင်ရွက်နေကြောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ပြောဆိုဖို့တော့ပြောဆိုဖို့ကတော့ Conservative ဆိုင်ဆရာ Jeremy Crossy ကငြင်းဆန်ခဲ့ပါတယ်။အထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာဦးဆောင်တဲ့အဖွဲ့ဟာ2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်စွပ်ဖက်မှုတွေအကြောင်းစုံစမ်းစစ်ဆေးနေတာပါ။သူ့အနေနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးမှုတွေကိုလိမ်ညာခဲ့တယ်ဆိုတဲ့ဆွဆွဲချက်တင်ခံရမယ်ဆိုတာကြိုတင်မျှော်လင့်ထားပြီးဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်က YouTube Internet အစီအစဉ်မှာ Corsi ကပြောခဲ့ပါတယ်။မူလာဦးဆောင်တဲ့စုံစမ်းထောက်လှမ်းရေးအဖွဲ့ကCorsi ကိုအဓိကမေးခဲ့တဲ့ကိစ္စက Stone နဲ့ WikiLeaks တို့ဆက်ဆက်ပတ်သက်နေတဲ့အချက်ဖြစ်ပါတယ်။ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆယ်စည်းရုံးရေးကိုဟန်တာနှောက်ယှက်ခဲ့တဲ့ကွန်ပျူတာသတင်းအချက်လက်ခိုးယူထားတာတွေကိုရုရှားက WikiLeaks ကိုပေးခဲ့တယ်လို့ American ထောက်လှမ်းရေး Agency တွေကသုံးသပ်ထားတာပါ။WikiLeaks အနေနဲ့ကွန်ပျူတာအချက်လက်ခိုးယူမှုတွေကိုထုတ်ပြန်ဖို့အစီအစဉ်ရှိမရှိ Stone အပါအဝင် Trend ရဲ့အနီးကပ်ရှိနေသူတွေသတိပြုမိမမိဆိုတဲ့အချက်ကိုသိရဖို့အထူးစုံစမ်းစစ်ဆေးရေးမှု Robert Mueller အဖွဲ့အနေနဲ့ Corsi နဲ့ညှိနှိုင်းစကားပြောဆိုမှုကနေအထောက်အကူပေးနိုင်မှာဖြစ်ပါတယ်ရှင်
။ American စစ်တပ်တွင်လေယာဉ်ကပြောင်းလဲထားသူတွေကိုအမှုထမ်းခွင့်ကိုတားမြစ်တဲ့ ဒီအမှုတွေနဲ့ပတ်သက်ပြီးတော့အမြန်ဆုံးကင်တွယ်စစ်ဆေးနိုင်ဖို့ဒီနိုင်ငံတော်တရားရုံးချုပ်ကိုသမ္မတ Trump အစိုးရကတိုက်တွန်းတောင်းဆိုလိုက်ပါတယ်။လော့ဇယ်ဒီကိစ္စနဲ့သက်ဆိုင်တဲ့အမှုသုံးခုကိုကင်တွယ်ဖို့သမ္မတ Trump အစိုးရကတရားရုံးကိုမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ။လင်းငါပြောင်းလဲထားသူတွေစစ်မှုမထမ်းရေးဆိုတာကိုပြတ်ထန်းနိုင်ဖို့အစိုးရရဲ့မူဝါဒရေးရာပြင်ဆင်မှုကိုအမေရိကန်အောက်တရားရုံးတွေကတားမြစ်နေကြတာပါ။ဒီလိုအမှုတစ်ခုကိုပြီးခဲ့တဲ့အောက်တိုဘာလတုန်းကတရားသူကြီးသုံးထိုင်အယူခံတရားရုံးမှာရှောက်လဲချက်တင်သွင်းတာကိုကြားနာမှုရှိခဲ့ပေမဲ့လည်းဘာအမိန့်မှမချမှတ်ခဲ့ပါဘူး။တောက်ကြံနဲ့မတိုင်ခင်တည်မှုကိုအဆုံးဖြတ်မပေးနိုင်ဘူးဆိုလို့ရှိရင်တော့အထက်ရုံးကဝင်ပြီးတော့ကင်တွယ်ဖို့တောင်းဆိုရလိမ့်မယ်လို့အစိုးရကသတိပေးထားပါတယ်။နွေရာသီမတိုင်ခင်မှာနိုင်ငံတော်တရားရုံးချုပ်ကနေပြီးတော့လိန်ပြောင်းထားသူတွေနဲ့သက်ဆိုင်တဲ့ကိစ္စကိုဆုံးဖြတ်ချက်အမိန့်ထုတ်ပြန်ဖို့သမ္မတ Trump ဆိုတဲ့ဘက်ကလိုလားနေတာပါ။
ဥရောပသမဂ္ဂကနေပြည်ထိုင်နိုင်ငံနှုတ်ထွက်ရေးသဘောတူညီချက်မူကြမ်းကိုအပြည့်တက်ဖို့အတွက်တောက်ကြနေကဥရောပသမဂ္ဂညှိနှိုင်းရေးမှုတွေနဲ့ပြည်ထိုင်အစိုးရတို့ဆွေးနွေးခဲ့ကြပါတယ်။တနင်္ဂနွေနေ့မှာတော့ဒီသဘောတူညီချက်ကိုအတည်ပြုထောက်ခံတော့မှာပါ။ဒါပေမဲ့စပိန်နိုင်ငံကတော့နောက်ဆုံးပိတ်အချိန်ကပ်ပြီးတော့မှဂျီဘရော်ဒါရဲ့အနာဂတ်နဲ့ပတ်သက်လို့အာမခံချက်ပေးဖို့တောင်းဆိုလိုက်ပါတယ်။1973ခုနှစ်ကဗြိတိန်ကိုပေးခဲ့ရပေမဲ့စပိန်ကသူတို့ပိုင်ဖြစ်တယ်လို့ပြောနေတဲ့ဒီဂျီဘရော်ဒါရဲ့အနာဂတ်နဲ့ပတ်သက်ပြီးအစိုးရနှစ်ရက်ကြာတိုက်ရိုက်ဆွေးနွေးဖို့စပိန်ကတောင်းဆိုထားတာပါ။ဂျီဘရော်ဒါပိုင်နယ်နဲ့ပတ်သက်လို့ဗြိတိန်နဲ့စပိန်ကြားမှာသဘောထားတွေဟာအဆင်မပြေသေးပဲဆက်ပြီးရှိနေကြောင်းနဲ့ဒါနဲ့ပတ်သက်လို့ဗြိတိန်ဘက်ကအပြောင်းအလဲမရှိဘူးဆိုရင်တော့ဥရောပသမ္မတကနေဗြိတိန်ခွဲထွက်မဲ့ကိစ္စကိုဗီတိုသုံးပယ်ချမှာဖြစ်တယ်လို့စပိန်ဝန်ကြီးချုပ်ပက်ထရိုဆန်ချက်ကသူ့ရဲ့အင်တာနက်တွစ်တာမှာရေးသားထားပါတယ်ရှင်။
ပြည်ဦးအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဖြူအမေရိကန်တန်ကစနေနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြီးညာနေပါတယ်ခင်ဗျာ။ပြီးခဲ့တဲ့နှစ်နှစ်အတွင်းစိုးရိမ်ဖို့ကောင်းလောက်အောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ20ကျော်အတွင်းမြန်မာနိုင်ငံလည်းပါဝင်တယ်လို့ကြာသာပရင်းနေတုန်းကထုတ်ပြန်တဲ့2018ခုကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးဒီနေ့အစည်းအဝေးခန်းစာမှာနိုင်ငံပေါင်း196နိုင်ငံကိုလေ့လာပြီးတော့ထုတ်ပြန်ထားတာပါ။ဥရောပအခြေစိုက်ခရီးရန်အဖွဲ့အစည်း3ခုပေါင်းပြီးတော့လွတ်လပ်တဲ့သတင်းသမားရဲ့အကူအညီနဲ့ဒီအစည်းအဝေးခန်းစာကိုပြုစုခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့မြို့သားရေးဝါဒကြောင့်ဘာသာရေးနှစ်ခုခံရတဲ့နိုင်ငံတွေထဲမှာတရုတ်၊အိန္ဒိယ၊မြောက်ကိုရီးယား၊မြန်မာ၊ဗီယက်နမ်နဲ့ကာဂစ္စတန်နိုင်ငံတွေပါဝင်ပါတယ်။ဘာသာရေးနှစ်ခုမှုတွေစိုးရိမ်စရာကောင်းလောက်အောင်ရှိခဲ့တဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး21နိုင်ငံကလူနည်းစုဘာသာဝင်တွေအပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့အစည်းအဝေးခန်းစာကဆိုပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကျွယ်ရှိတယ်လို့ဖော်ပြထားပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းရိုဟင်ဂျာမွတ်စလင်9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေနေမှုတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေရှိတယ်ဆိုပေမဲ့လည်းပိုဟန်မင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလတုန်းကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုစုတောင်းမှုတွေလည်းမြန်မာနိုင်ငံအတွင်းပြုလုပ်ခဲ့ပါတယ်ဒီနှစ်ထုတ်ပြန်တဲ့အစည်းအဝေးခန်းစာရကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းလောက်ဟာသူ့ရဲ့ဘာသာရေးလွတ်လပ်ခွင့်တွေလေးစားခြင်းမခံရဘဲဖြစ်နေတယ်လို့ဆိုပါတယ
်မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေကိုဖိနှိပ်တဲ့လူခွင့်ရေးချိုးဖောက်မှုကိုကန့်ကွက်ရှုံချထားတဲ့83ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုတောင်အာဖရိကနိုင်ငံအနေနဲ့ထောက်ခံပေးဖို့နိုင်ငံတကာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဝန်ကြီးလင်ဒီဝီစီဆူလူကနယူးယောက်ကုလသမဂ္ဂဌာနချုပ်မှရှိတဲ့တောင်အာဖရိကနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတန်အဖွဲ့ကိုညွှန်ကြားချက်အမိန့်နိုဝင်ဘာလ22ရက်ကြာသပတေးနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။နိုဝင်ဘာလ16ရက်နေ့မှကျင်းပခဲ့တဲ့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီအစည်းအဝေးရဲ့မြန်မာအရေးဆုံးဖြတ်ချက်ကိုမဲခွဲဆုံးဖြတ်စဉ်တောင်အာဖရိကနိုင်ငံကကြားနေမဲပေးခဲ့တာပါ။ဒါကြောင့်နောက်လဒီဇင်ဘာလမှာပြုလုပ်မဲ့ကုလသမဂ္ဂထွေထွေညီလာခံ2018ခုနှစ်အတွက်အပြည့်အစုံဆုံးဖြတ်ချက်တွေကိုမဲခွဲတဲ့အခါမှာမြန်မာအရေးကိုတောင်အာဖရိကနိုင်ငံအနေနဲ့ထောက်ခံမဲပေးရမယ်လို့ဝန်ကြီး စီဆူလူကအမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါဟာကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့တောင်အာဖရိကနိုင်ငံရဲ့နိုင်ငံသားရေးမူဝါဒအဓိကပြောင်းလဲမှုတစ်ရက်လည်းဖြစ်လာပါတယ်။တောင်အာဖရိကနိုင်ငံအနေနဲ့လူခွင့်ရေးကိစ္စတွေမှာပြက်ပြက်သားသားရပ်တည်လာတာအပါအဝင်2019ခုနှစ်ဇန်နဝါရီလတရက်နေ့မှာစတင်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်ဖြစ်လာမဲ့တောင်အာဖရိကနိုင်ငံရဲ့တန်တမာရေးမူဝါဒကိုလမ်းညွှန်ပြသရလဲရောက်ပါတယ်။နိုဝင်ဘာလ16ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာမြမအရေးဆုံးဖြတ်ချက်ကိုထောက်ခံမဲ142မဲ၊ကန့်ကွက်မဲ10မဲနဲ့ကြားနေမဲ26မဲတို့နဲ့အတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာရှိတဲ့တက္ကသိုလ်ကောလိပ်တွေမှာနိုင်ငံတကာကလာပြီးတော့ပညာသင်ကြားနေကြတဲ့ကျောင်းသူကျောင်းသားတွေတသန်းကျော်ရှိပါတယ်။အဲ့ထက်က3ပုံ2ပုံလောက်ဟာတရုတ်နိုင်ငံကပါ3သိန်း6000ကျော်ရှိပါတယ်သူတို့တွေကကားကောင်းစားတွေစီးကျောင်းစီးကိုလည်းယူဆိုင်ဖို့မလိုဘူးလို့ထင်စရာပါဒါပေမဲ့လည်းအမေရိကန်တက္ကသိုလ်ကောလိပ်တွေကဈေးကြီးလွန်းတာကြောင့်သူတို့ရဲ့မိသားစုဝင်တွေကသူတို့ရဲ့သားသမီးတွေအမေရိကန်မှာပညာသင်ကြားနိုင်မှုနှစ်တည်းနဲ့ချီပြီးတော့ငွေချေးစုဆောင်ပြီးတော့ထောက်ပံ့နေကြရတာလို့ဒီတရုတ်ကျောင်းသူကျောင်းသားတွေကပြောကြပါတယ်မက်ဆာချူးဆက်စ်ပြည်နယ်ကဘော့စတန်တက္ကသိုလ်မှာတရုတ်နိုင်ငံကလာတဲ့ကျောင်းသူတူပညာသင်ဖို့အတွက်သူ့ရဲ့မိသားစုကတစ်နှစ်ကိုအမေရိကန်ဒေါ်လာ9000လောက်ထောက်ပံ့နေရတယ်လို့ဆိုပါတယ်။အဲဒါကြောင့်သူ့ရဲ့မိသားစုဝင်တွေရဲ့ထောက်ပံ့မှုတွေတက်တာအောင်သူကိုယ်တိုင်ကတပတ်ကို15နာရီစာသင်ပေးတဲ့အလုပ်ကိုလုပ်နေရတယ်လို့လည်းဆိုပါတယ်။
တင်တဲ့နိုင်ငံရဲ့အကြမ်းဖက်မှုဆိုင်ရာဥပဒေတွေဟာတရားမျှတမှုဆိုင်ရာအခြေခံမူဝါဒတွေနဲ့ဆန့်ကျင်နေတယ်လို့ AI လူငယ်ချမ်းသာခွင့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မကြာသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအပြီးပြဋ္ဌာန်းခဲ့တဲ့ဥပဒေမှာအကြမ်းဖက်သမားတွေကိုပြစ်မှုမကျူးလွန်ခင်ကန့်သက်ထိန်းချုပ်မှုတွေပြုလုပ်ထားတဲ့အတွက်ဥပဒေနဲ့လွဲချော်နေတယ်လို့ AI လူခွင့်ရေးအဖွဲ့ကထောက်ပြထားပါတယ်။ပါရီမြို့တော်မှာလူပေါင်း130ကျော်သေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှု3နှစ်မြောက်နှစ်အခမ်းအနားကျင်းပနေတဲ့ပြင်သစ်အစိုးရကတော့ဒီဥပဒေဟာအကြမ်းဖက်ချိမ်းခြောက်မှုကိုတံပြန်ဖို့အတွက်လိုအပ်တယ်လို့ဆိုပါတယ်ရှင်စနေနေ့မနက်ဖြန်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကုကြောအောင်လွင်နဲ့မအင်ဂျင်နီတို့ကကြီးညာပေးခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့အချိန်နဲ့တပြိုင်တည်းတိုက်နာဆင်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်ကမ္ဘာတဝန်းနိုင်ငံ၅ခုမှတခုဟာဘာသာရေးလွတ်လပ်မှုတွေချိန်ချောက်ခံရတယ်လို့2018ခုနှစ်ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်နှစ်အတွင်းဘာသာရေးအရာအစိုးရဖို့ကောင်းလောက်အောင်ဖိနှိပ်ခံရတဲ့နိုင်ငံ20ကျော်မှာမြန်မာနိုင်ငံလည်းပါဝင်တယ်လို့အစည်းအဝေးခန်းစာကဆိုထားပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ကိုကျော်အောင်လွင်ကဆက်ပြီးပြောပြပါလိမ့်မယ်ရှင်။
2018ခုနှစ်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးခန်းစာကိုနိုဝင်ဘာလ22ရက်ကြာသပတေးနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီး ACN လို့တူောက်ခေါ်တဲ့Aid to Church in Need ဆိုတဲ့အဖွဲ့နိုင်ငံတကာကက်သလစ်ခရိယန်ဂိုင်းချုပ်အဖွဲ့နဲ့ကမ္ဘာတဝန်းအဖိနှိပ်ခံခရိယန်များကိုကူညီပေးရေးအဖွဲ့တွေပူးပေါင်းပြီးဒီစင်ခံစာကိုပြုစုထုတ်ပြန်ခဲ့တာပါလွတ်လပ်တဲ့သတင်းသမားတွေရဲ့အကူအညီနဲ့ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ဆိုင်ရာစင်ခံစာကိုနှစ်နှစ်တကြိမ်ပုံမှန်ထုတ်ပြန်နေတာဖြစ်ပြီးအခုနောက်ဆုံးထုတ်ပြန်တဲ့စင်ခံစာထဲမှာနိုင်ငံပေါင်း196ခုကိုလေ့လာထားပါတယ်ဒီစင်ခံစာရကမ္ဘာလူဦးရေရဲ့67ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုအလေးစားမခံရဘဲဖြစ်နေတယ်လို့ဆိုပါတယ်။2016ခုနှစ်ကနေပြီးတော့ပြီးခဲ့တဲ့ဇွန်လအထိနှစ်နှစ်အတွင်းမှာစိုးရင်ဖို့ကောင်းအောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ38ခုကိုတွေ့ရပြီးအဲ့ဒီထဲမှာတရုတ်၊အိန္ဒိယ၊မြန်မာနဲ့နီဂျာနိုင်ငံတွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်ဟာခရစ်ယာန်ဘာသာဝင်တွေတော်တော်များများရှိတဲ့နေရာဖြစ်ပြီးမြန်မာစိုးရတက်နဲ့ကချင်လူမျိုးရေးတက်တွေကြားတိုက်ပွဲတွေအခုချိန်ထိဖြစ်ပွားနေတာပါ။ဒီဒေသကခရီးရနေအတွက်ဘာသာရေးဆိုင်ရာလွတ်လပ်မှုတွေဟာချင်းချောက်ခံရတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန် DC ဒေသအခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌကိုကွန်ဆန်ကပြောပါတယ
်လူမျိုးကြီးဝါဒကိုထင်ဟပ်ဖို့အတွက်ကိုယ့်ရဲ့ထုံးတမ်းတလေးနဲ့ဒီမျိုးသားရေးနဲ့ပတ်သက်မှာပေါ်လွင်အောင်စူးစမ်းတယ်နောက်တစ်မျိုးကတော့ဒီဘာသာရေးနဲ့ပတ်သက်ပြီးမှလုပ်တာပေါ့နော်ကျွန်တော်ကချင်မှာဆိုရင်ဒီခရီးရန်ဆိုတာ69ရာခိုင်နှုန်းတော့ရှိပါတယ်ဒါပေမဲ့ဒီနေ့နေ့ထိကျွန်တော်ခရီးရန်တွေအတွက်ဖျားချောင်းတစ်ခုဆောက်ဖို့အတွက်အစိုးရပြီးတော့တရားဝင်အခွင့်ပေးတာဒီနေ့ဒီမရှိသေးပါဘူးနောက်တစ်ခုကတော့ဒီဆိုးဝါးမှုအထက်မှာဆိုရင်2017ကနေ2018နှစ်အတွင်းမှာချက်ချောင်းအကျောင်း200ကျော်ဖျက်ဆီးခံရတဲ့အထက်မှာပါနေပါတယ်အရေရွက်ချက်ရှိရှိဖျက်ဆီးခဲ့တာရှိရဲဥမာဘုံတီးရဲ့ခြားမှာဖောက်ခွဲလိုက်တာတွေရှိတယ်ကျွန်တော်ရဲ့ဥမာအလူပုံးတွေရိုက်ခွဲမှလူခဲ့တာရှိရဲကျွန်တော်ရဲ့ဖျားချောင်းထဲမှာတင်းကိုဆာမနှစ်ယောက်ဆိုဖျားချောင်းဝင်းထဲမှာဥမတင်းချင်းခံရခဲ့တာပေါ့နော်
မြန်မာနိုင်ငံအတွင်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ချင်းချောက်ခံရတဲ့ဒေသတွေထဲမှာကချင်ပြည်နယ်အပြင် ချင်းပြည်နယ်နဲ့ဝရဒေသတွေလည်းပေါင်းဝင်ပါတယ်ဗုဒ္ဓဘာသာအတွင်းမှာလည်းအမျိုးသားရေးကိုအခြေခံပြီးတော့လှုပ်ရှားတောင်းဆိုနေတဲ့ယဟန်တို့ရှိနေပြီသူတို့တွေကမတူညီတဲ့ဘာသာအထူးသဖြင့်အစ္စလမ်ဘာသာဝင်တွေအပေါ်မှာမချေမနှက်ပြောဆိုနေကြတာပါမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာနိုင်ငံသားတိုင်းလွတ်လပ်စွာကိုယ်ကွယ်ခွင့်ရှိတယ်လို့ဆိုပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းရိုညာမွတ်စလင်9000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရအောင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေရှိခဲ့ပါတယ်ဒီလိုအခြေအနေတွေရှိတဲ့ဆိုပေမဲ့လည်းပို့ဟမ်မင်းကြီးဖရန်စစ်ဟာပြီးခဲ့တဲ့နိုဝင်ဘာလကမြန်မာနိုင်ငံကိုအလဲပတ်ရောက်လာခဲ့ပြီးဘာသာရေးဆိုင်ရာဝတ်ပြုဆုတောင်းမှုတွေမြန်မာနိုင်ငံအတွင်းပြုလုပ်နိုင်ခဲ့ပါတယ်ဘာသာရေးနှိပ်စက်မှုတွေစိုးရိမ်စရာကောင်းလောက်အောင်ရှိတဲ့နိုင်ငံ38ခုထဲမှာ18နိုင်ငံကယုံကြည်မှုနဲ့ပတ်သက်ပြီးတော့ခွဲခြားဆက်ဆံခံရတဲ့နိုင်ငံတွေဖြစ်ပြီး22နိုင်ငံကတော့လူနည်းစုဘာသာဝင်တွေအပေါ်မှာဖိနှိပ်မှုတွေရှိတယ်လို့စီရင်ခံစားကဆိုပါတယ်လွန်ကဲတဲ့အမျိုးသားရေးဝါဒကြောင့်ဘာသာရေးနှိပ်စက်ခံနေကြရတဲ့နိုင်ငံတွေထဲမှာတရုတ်အိန္ဒိယမြောက်ကိုရီးယားမြန်မာဗီယက်နမ်နဲ့ကာဂစ္စတန်နိုင်ငံတွေပါဝင်ပါတယ်ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစားထုတ်ပြန်ရေးမှာကုလသမဂ္ဂရဲ့လူခွင့်ရေးကြီးညာစာရမ်းမှာပေါ်ပြထားတဲ့လွတ်လပ်စွာကိုယ်ကွယ်ယုံကြည်ခွင့်တွေပေါ်မှာအခြေခံပြီးတော့စစ်ဆေးပြီးလှုပ်ဆောင်နေတာလို့ဆိုပါတယ်အခုထုတ်ပြန်ခဲ့တဲ့အစီရင်ခံစားထဲမှာကောင်းကွက်တချို့လည်းပေါ်ပြထားပါတယ်အဲ့ဒါကတော့ဆီးရီးယားနဲ့အီရတ်နိုင်ငံတွေကလူနည်းစုဘာသာဝင်တွေရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာတဲ့ကိစ္စပါပဲ။ဘာကြောင့်လဲဆိုတော့အဲ့ဒီဒေသတွေမှာရှိနေခဲ့တဲ့ IS စစ်သွေးကြွအဖွဲ့တွေအရေးနိုင်ပြီးတော့ဆုတ်ခွာသွားခဲ့ကြတာကြောင့်ဖြစ်ပါတယ
်။ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစားနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကအသေးစိတ်တင်ပြတော်ရပါရှင်။သောတာရှင်များရှင်။အမေရိကန်ပြည်ထောင်စုနာမည်ကျော် Yale တက်တိုမှာနိုဝင်ဘာလ16ရက်နေ့ကနေ23ရက်နေ့ထိကျင်းပတဲ့နိုင်ငံပေါင်း50ကျော်ပါဝင်တဲ့ World Scholar Cup ကမ္ဘာပညာရှင်ဖလားစုပြိုင်ပွဲမှာမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်မြန်ခဲ့တဲ့ကျောင်းသားမောင်မွေဟာရွှေတံဆိပ်တစုနဲ့ငွေတံဆိပ်ပေါင်း10ခုစုကူရရှိခဲ့ပါတယ်။မြန်မာနိုင်ငံကကျောင်းသူကျောင်းသားတွေအနေနဲ့ကမ္ဘာအဆင့်ပြိုင်ပွဲတွေမှာဝင်ရောက်ရှင်မြန်ဖို့ဝန်မလေးချက်ဖို့လဲမောင်ဝင်းမိုးကတိုက်တွန်းခဲ့ပါတယ်။ပြိုင်ပွဲအပြီး Washington DC ကိုလည်းရောက်ချင်း VOA Studio မှာမိုင်အင်ဂျင်နိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ဒီပွဲမှာအဓိကတင်ပြနိုင်ခဲ့တာကတော့စကရေလူပွဲမှာပဲဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့စကရေလူပွဲမှာအချက်၃ချက်ရှိတယ်။အဲ့ဒါတွေပေါ့အခြေခံပြီးတော့ဒီ debate လုပ်ခဲ့ရတာဖြစ်ပါတယ
်။ဘာအကြောင်းအရာတွေအဓိကဟိုစကရေလူခဲ့ကြလဲ။
အဲ့ဒီတော့ပထမအဆုံးကျွန်တော်တို့စကရေလူခဲ့ရတာကဒီလိုချစ်သူနှစ်ဦးကြားမှာမလိညာဘူးဆိုတော့ဒီစကားပေါ်ကိုအဲ့လို debate လောက်ရတာဖြစ်ပါတယ်။နောက်တစ်ချက်ကကြတော့ဒီတန်တမန်အရေးရာမှာဒီ internet ဟာပို့ပြီးတော့ကောင်းတဲ့တက်ရောက်မှုရှိတယ်လို့ပြောခဲ့ရတာရှိအဲ့ဒါကိုလည်းငင်းခုန်လုပ်ခဲ့ရပါတယ်။နောက်ဆုံးတစ်ချက်ကတော့ဟိုပါပေါ့ဒီအစိုးရဟာဒီမှောင်ကိုဈေးကွက်တွေကိုထိမ့်သိမ့်သင့်တယ်လို့ပြောခဲ့ရတယ်။အဲ့ဒီမှာကိုကျွန်တော်တို့ကအငင်းခုန်လုပ်ခဲ့ရပါတယ်။
ဆိုတော့အဲ့ဒီဒီ World Scholar Cup ကသူကဘလို့အကြောင်းအရာတွေကိုအဓိကပြိုင်ပွဲလုပ်တာလဲ
ဘလို့အကြောင်းအရာတွေကိုအဓိကပြိုင်ပွဲလုပ်လဲဆိုတော့ဒီခစ်ကဘာအရန်ကိုပြောင်းလဲနေကဘာဖြစ်တယ်နောက်ပြီးတော့ဒီ social media ဆိုတော့ဒီဒီ platform တွေအသစ်တွေပေါ်လာတယ်အဲ့ဒါအကြောင်းကိုလူတွေကိုဘလို့ပြောင်းလဲမှုရှိလဲပေါ့နော်ကဘာကိုဘလို့မျိုးပြောင်းလဲမှုရှိလဲအဲ့ဒါတွေကိုစဉ်းစားခိုင်းနေနောက်အဲ့ဒါအကြောင်းတွေလည်းသင်ပေးပါတယ်ကျွန်တော်အဓိကစိတ်ဝင်စားတာဒီတန်တမန်အရေးရာကိစ္စပေါ့နော်တန်တမန်အရေးရာကိစ္စဆိုတာငိုခစ်တဲ့ရလည်းရှိတယ်နောက်ပြီးတော့ဒီခစ်လည်းရှိတယ်အဲ့ဒီထဲမှာပဲဒီ internet ပေါ်လာတဲ့ကြောင့်ဒီတန်တမန်အရေးရာကိစ္စတွေပုံမို့ပြီးတော့မြန်ဆန်လာတယ်အဲ့ဒါကိုကိုကစဉ်းစားပြီးတော့ဒီ internet ကဒီတန်တမန်အရေးရာကိုဘယ်လိုမျိုးတိုက်ရောက်မှုရှိလဲပေါ့နော်အဲ့ဒါတွေကိုစဉ်းစားပြီးတော့ကောင်းလားမကောင်းလားကိုစဉ်းစားပြီးတော့ဒါပြောရတယ်ပေါ့နော်
โอเคအဲ့တော့အားလုံးဗဒနိုင်ငံအဲ့ဒီပြိုင်ပွဲမှာလာပြီးဝင်ပြိုင်ကြလဲရှင
်နိုင်ငံ52ခုရှိတယ်ဟုတ်မြန်မာနိုင်ငံလည်းပါပါတယ
်โอเคအဲ့တော့မြန်မာចောင်းသားအားလုံးဘယ်နှယောက်ပါလဲရှင
်မြန်မာចောင်းသားက15ယောက်လောက်တော့ပါပါတယ
်ဒီ Yale တက်သူဆိုရဲဒီနာမည်ကျော်ကဘာကျော်တက်သူမှာလာပြိုင်ဖို့ကိုအဲ့အတွက်ကိုဘယ်လိုဖြတ်တန်းခဲ့ရလဲရှင်ဒီပြိုင်ပွဲနောက်ဆုံးအဆင့်ရောက်ဖို့
ဒီပြိုင်ပွဲကိုပထမအဦးဆုံးကျွန်တော်တို့ရန်ကုန်မှာပြန်ရတာဖြစ်ပါတယ်ရန်ကုန် YIS ဆိုတဲ့ကျောင်းမှာပြန်ရတယ်အဲ့ဒီမှာတဆင့်ဒီအောင်ခဲ့တဲ့အတွက်ကျွန်တော်တို့ Global Round ဆိုတဲ့မလေးရှားကွာလာလမ်ပူမှာလုပ်တဲ့ပွဲကိုပြန်ခဲ့ရပါတယ်နောက်ပြီးတော့အဲ့မှာအောင်ခဲ့တဲ့အတွက်အခုဒီရေတက္ကသိုလ်ကြီးကိုလာရောက်ပြီးတော့ပြန်ရတာဖြစ်ပါတယ
်ဒီလိုမျိုးပြိုင်ပွဲတွေအဆင့်ဆင့်မှာပါဝင်ပြီးပြိုင်နိုင်ဖို့အတွက်ဘယ်လိုပံ့ပိုးမှုတွေရောရခဲ့လဲရှင်
ဘယ်လိုပံ့ပိုးမှုရခဲ့လဲဆိုတော့ကျွန်တော်ရဲ့မိဘတွေကဒီပြိုင်ပွဲကိုလာပြီးတော့လင်းမြန်ဘိုးတို့ဒီဟိုတယ်တို့ဘာလို့အားလုံးကိုသူတို့ကပဲအကုန်ချခံရပါတယ်နောက်ပြီးတော့သူတို့ကလည်းကျွန်တော်ကိုအားပေးတယ်အားပေးပြီးတော့ဒီပြိုင်ပွဲမှာကောင်းကောင်းလုပ်ခဲ့လို့ ဒီလိုအားပေးတဲ့အတွက
်ဟုတ်ကဲ့အဲ့တော့ဘာစုတွေရခဲ့လဲရှင်ပြိုင်ပွဲမှာ
အဲကျွန်တော်အားလုံးပေါင်းဒီဆွဲပြား6ခုရခဲ့ပါတယ
်မန်ဝင်းမိုးကမြန်မာနိုင်ငံမှာကျတော့ဘယ်ကျောင်းတက်တယ်လဲ
ကျွန်တော်ကမြန်မာနိုင်ငံမှာ International School of Myanmar ISM မှာတက်ပါတ
ယ်ဟုတ်ကဲ့အဲ့တော့အခုကိုယ့်ရဲ့အတွေ့အကြုံရပါတော့ဒီကိုလိုပဲဒီမြန်မာနိုင်ငံကဒီကျောင်းသူကျောင်းသားတွေနေနေပေါ့နော်ဒါကမှကိုယ့်ရဲ့အတွေ့အကြုံချင်းကပြီးတော့ဘာပြောချင်လဲရှင
်ကျွန်တော်ပြောချင်တာကတော့ဒီမြန်မာနိုင်ငံကျောင်းသားတွေအကုန်လုံးဒီလိုပြိုင်ပွဲဝင်ဖို့ဝင်မလဲပါနဲ့နောက်ပြီးတော့စကြိုးစားဖို့အရန်ကိုအရေးကြီးပါတယ်ကိုယ့်ရဲ့အနာဂတ်ကလည်းဒီချိန်မှာစကြိုးစားမှာအနာဂတ်ကလည်းကောင်းတယ်လို့ကျွန်တော်အနေနဲ့ယုံကြည်လို့ပြော
ခုလိုပေါ့နော်မောင်ဝင်းမိုးဒီစုတွေအများကြီးရခဲ့တဲ့အတွက်ဂုဏ်ယူပါတယ
်အမေရိကန်ပြည်ထောင်စုရေလ်တက်ကတို့က World Scholar Cup မှာမြန်မာနိုင်ငံကိုစားပြုဝင်ပြိုင်ခဲ့တဲ့ကိုသန်းကျောင်းသားမောင်ဝင်းမိုးကိုမှအင်ဂျင်နီယာမင်းမြန်တင်ပြသွားတာပါခုတော့ Writers သတင်းသတင်းသမားတွေရဲ့အမှုအကြောင်းတင်ပြခြင်းပါတယ် Writers သတင်းထောက်နှစ်ဦးရဲ့အယူခံမှုနဲ့ပတ်သက်ပြီးတော့အုတ်ချိုရေးပိုင်းအနေနဲ့ဝင်ရောက်ဆွဲဖက်မှာမဟုတ်ဘူးလို့နိုင်ငံတော်အတိုင်းပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်သတင်းထောက်တွေရဲ့ရှင်းလင်းသူဦးဖြစ်သူဦးတန်းစောအောင်ကတော့သူတို့အယူခံတင်ထားတဲ့အပေါ်မှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုကိုမျှော်လင့်ထားပါရယ်အဖြစ်အဆုံကတော့ကိုကောင်းဆန်ဟင်းကရန်ကုန်ကနေသတင်းပေးပို့ထားပါရယ
်အစိုးရလှုပ်ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့နှစ်ရှည်ထောင်တန်းချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကသူတို့မှာအပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကဲလို့ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံထားလိုက်ပြီးဖြစ်ပါတယ်။နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရိုက်တာသတင်းတောက်နှစ်ဦးနဲ့အယူခံမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။တရားရုံးကိုတင်ပြထားတယ်တရားရုံးမှာပဲစောင့်ရနေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ကအုပ်ချုပ်ရေးရန်ရဖြစ်တဲ့တစုံတရာပြောဖို့မရှိဘူး။ကျွန်တော်တို့တရားရုံးဆိုတာကတရားလွတ်လပ်တယ်ပေါ့နော်။မှန်တယ်တစ်ခုဖြစ်တယ်အဲ့ဒီတိုင်းပဲသူတို့စောင့်ရနေလိမ့်မယ်ပေါ့နော်။ဒါလေးတော့ပြောချင်တယ်
နိုင်ငံတော်တမန်သားနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တက်တွေတောက်ကြနေ့ကတွေ့ဆုံတာမှာတော့ရိုက်တာသတင်းတော်နှစ်ဦးအယူခံကိစ္စဒူရဲမှုမွေးရနိုင်မိသားစုကိစ္စအလဲပန်းသတင်းစာကိစ္စတို့နဲ့ပတ်သက်တဲ့တိုင်စာ၃ဆောင်ကိုမီဒီယာကောင်စီကနိုင်ငံတော်တမန်သားထံကိုပေးခဲ့တယ်လို့ဦးစော်တေးကပြောပါတယ်ရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာသတင်းထောက်နှစ်ဦးအယူခံလျှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းလင်းတူဖြစ်သူဦးတန်းစောအောင်ကတော့အယူခံတင်ထားတာနဲ့ပတ်သက်လို့သူ့ရဲ့မျှော်လင့်ချက်ကို VOA ကိုအခုလိုပြောပါရစေ။
မျှော်လင့်တာကတော့ဟိုဥပဒေကြောင့်ပြောလို့ရှိရင်တော့ဒီဟိုအယူခံတရားရုံးကနော်အောက်ရုံးမှုပဲနဲ့အစီအစဉ်ကိုလိလာသုံးသပ်ပြီးလို့ရှိရင်တော့ဒီမှုကမှားယွင်းတဲ့အကြောင်းအရာတွေနောက်မမျှတတဲ့အကြောင်းအရာတွေကိုသိကြပြီးသွားမယ်။ပြီးသွားပြီးတော့ဒီမှန်ကန်တဲ့သုံးသပ်ချက်တခုလုံးချမပေးနိုင်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါပေါ့နော်။အဲ့တော့ပါပဲ
။ရိုက်တာသတင်းဌာနအကြီးအကဲ Stephen Adler ကလည်းတရင်းတော့နှစ်ယောက်လူချင်းချင်းသာကွင်းရမယ်လို့သူ့အနေနဲ့ဆက်ပြီးမျှော်လင့်ထားစေဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲထပ်ပြောပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနေမေရှင်းလင်းရေးစီစဉ်ရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ဒေသခံတွေကအစုဝေးလိုက်ဥပဒေမဲ့တပြက်ခဲမှုနဲ့ပတ်သက်လို့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးတရင်းလိုက်စုံစမ်းနေခြင်းအတွင်းအဖမ်းခံခဲ့ရတာပါ။အဲ့ဒီနောက်သူတို့နှစ်ဦးကိုအစိုးရလှုပ်ဝှက်ချက်ဥပဒေချိုးဖောက်မှုအတွက်အပြစ်ရှိတယ်လို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်ပြီးဒီနေ့စနေမလာသုံးရက်နေ့မှာထောင်တက်ခုနှစ်စီချမှတ်ထားတာပဲဖြစ်ပါရခင်ဗျာ
။ခရရှင်များရှင်။လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှု၊နှိမ်မိတ်ဆရာဆော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့တွင်တွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ကြီးနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရယ်ရှင
်။ဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့တိုင်းရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထိုက်ပြီးတော့ဖိတ်ခေါ်ပါရယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဘက်ဆက်ရအောင်ပါ။အမေရိကန်နိုင်ငံသားတဦးဟာအိန္ဒိယသမုဒ္ဒရာရဲ့ဝေးလံခေါင်းတဲ့ကျွန်းတစ်ခုပေါ်ကရှေးဦးနေကျွန်းသားတွေရဲ့လေးများနဲ့ပြစ်ခတ်ခံရပြီးပြီးခဲ့တဲ့စနေနေ့ကသေဆုံးသွားခဲ့ပါတယ်။ ကျွန်းသားတွေကိုသာသနာပြုခြင်းလို့ရောက်ရှိခဲ့တယ်လို့ယူဆရတဲ့ John Allen Chu ရဲ့စွန့်စားမှုဟာအနည်းအများပြားလာတဲ့အပြင်ဥပဒေနဲ့ဆန့်ကျင်တဲ့ကိစ္စဖြစ်တယ်လို့တောင်အာရှဒေသကမနုဿဗေဒပညာရှင်တို့ကဆိုပါတယ် VOA သတင်းထောက် Victor BD ရဲ့သတင်းမြန်ချက်ကိုအခြေခံပြီးဦးကျော်ဆန္ဒကတင်ပြထားပါတယ်ရှင်
အိန္ဒိယသမုဒ္ဒရာကဒီကျွန်းဟာကျောက်ခစ်သက်ထရှိကြတဲ့ရင်ကျေမှုအဆင့်ရှိသူလူမျိုးစုတွေနေထိုင်နေရတဲ့ကျွန်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ကအသက်26နှစ်အရွယ် John Allen Chu ဟာခရီးယံဘာသာဝင်တူဖြစ်ပြီးသူ့ရဲ့ဘာသာအယူဝါဒကိုဒီကျွန်းသားတွေစီဖြန့်ချီလိုဟန်ရှိတယ်လို့ယူဆရပါတယ်။သူ့ရဲ့ရွယ်ချက်ကဘယ်လိုပဲဖြစ်စီသူ့ရဲ့စွန့်စားမှုဟာတရားဥပဒေနဲ့ကိုက်ညီမှုမရှိဘူး။အန်ဒီရဲ့ကြီးမားလှတယ်လို့တောင်အားရှဒေသမနုဿဗေဒပညာရှင် Jonah Blank ကဆိုပါတယ်။
Any contact with a remote tribe in India is illegal. It is banned for the very good reason that contacting people who are really Neolithic communities is incredibly dangerous to them in both
India နိုင်ငံမှာဒီလိုအဆက်အသွယ်မရှိတဲ့လူမျိုးစုတစုစုနဲ့ထိတွေ့ဆက်ဆံမှုကဥပဒေနဲ့ဆန့်ကျင်ပြီးအဲ့လူတွေဟာကြောက်ခက်လူသားအဆင့်လောက်သာရှိပြီးတော့ထိတွေ့ဆက်ဆံမှုခံရရင်သူတို့အတွက်ယဉ်ကျေးမှုအရာရောရုပ်ပိုင်းဆိုင်ရာအရာပါအထူးအနေများပါတယ်ယဉ်ကျေးမှုအရာသူတို့ဟာပြင်ပလူအဖွဲ့အစည်းနဲ့ထိတွေ့ဆက်ဆံရပြီးတော့အချိန်တိုအတွင်းမှာပဲသူတို့ရဲ့ပင်ကိုယဉ်ကျေးမှုပြတ်သုံးသွားနိုင်ပါတယ်ဒါထက်ပိုပြီးတော့အရေးကြီးတာကအများဆုံးတွေ့ခဲ့ရတဲ့ကိစ္စပါအပြင်လူတွေနဲ့ထိတွေ့ဆက်ဆံမိတဲ့ဒလို့သူသားတွေဟာယောဂါတွေဖြစ်ပွားပြီးတော့မျိုးတုံသွားခဲ့ကြပါတယ်ဒလို့ဖြစ်ရမျိုးဘရာဇီးမှာတွေ့ခဲ့ရပါတယ်ပစိဖိတ်ကျွန်းစုတွေမှာလည်းကြုံခဲ့ရပါတယ်တာမန်ဝတ်သက်ယောဂါပိုလီယိုယောဂါလိုယောဂါမျိုးတွေကိုဒီလူသားတွေခံနိုင်ရင်မရှိကြပါဘူးအားလုံးတေကွန်ကြပါတယ်
ကျွန်းစုဟာသူယုံကြည်တဲ့ဘာသာတရားအတွက်ဒီခီထွက်ခဲ့တာဖြစ်တယ်လို့လည်းလူတွေကယူဆနေကြတာပါအိန္ဒိယအာဏာပိုင်တွေကတော့ဒါဟာမလုသင့်မလုထိုက်တဲ့စွန့်စားမှုဖြစ်တယ်လို့ဆိုကြပါတယ်မလုသဗေဒပညာရှင် Jonah Blank ကအိန္ဒိယအာဏာပိုင်တွေရဲ့အယူအဆကိုသူထောက်ခံပါတယ်တဲ့
They're right. They're absolutely right. I as an anthropologist, I can say that one of the cardinal rules observed by all ethical
သူတို့ပြောတာလုံးဝမှန်ပါတယ်ကျွန်တော်ဟာမနုဿဗေဒပညာရှင်တယောက်ပါမနုဿဗေဒပညာရှင်တွေသာသနာပြုတွေအတွက်အဓိကလိုက်နာရတဲ့စီမင်းတစ်ခုကအဆက်အသွယ်မရှိဘူးတဲ့လူအုပ်စုတွေနဲ့ထိတွေ့ဆက်ဆံမှုမလုပ်ရဘူးဆိုတာပဲဖြစ်ပါတယ်။တာဝန်သိတဲ့ဧဝံဂေလိအသင်းဝင်တွေတိုင်းဒါကိုသိကြပါတယ်။သူတို့ရဲ့ဝိညာဉ်ကိုကယ်တင်နိုင်မယ်မကယ်တင်နိုင်ဘူးဆိုတာထက်လောလောဆယ်မှာဒီလူသားတွေယောဂါတွေကူးစက်နိုင်မယ်အနေနဲ့ကြောက်ရွံ့စေနိုင်ပါတယ်
။အခုလိုဂျွန်ရှုအသက်ခံရမှုအတွက်တစုံတစ်ယောက်ကိုတရားဥပဒေအရအေးအေးနိုင်ဖို့ရှိသလားဆိုတဲ့မေးခွန်းကိုတော့စီမင်းမထင်ဘူးဆိုပြီးသူရဲ့အယူအဆကိုJonah Blank ကအခုလိုရှင်းပြပါရယ
် I think it's unlikely because the action that he was taking was illegal under Indian law and should be
မရှိနိုင်ဘူးထင်ပါတယ်သူလုပ်ခဲ့တာကအိန္ဒိယဥပဒေနဲ့ဆန့်ကျင်ပါတယ်သူ့ကိုတတ်တယ်လို့ယူဆတဲ့သူတွေဟာသူတို့နယ်မြေကိုသူတို့ခုခံကာကွယ်ခဲ့ကြတာပါဒီလူဟာသူတို့အတွက်အန္တရာယ်ရှိတယ်ဆိုတာသူတို့မသိပါဘူးဒီလူစီကရလာမဲ့ယောဂါတွေကိုသူတို့မခံနိုင်ဘူးဆိုတာသူတို့မသိပါဘူးဒါတွေကိုမသိပေမဲ့သူတို့ဟာသူတို့ကိုသူတို့ခုခံကာကွယ်ပိုင်ခွင့်ကိုတုံးပြီးတော့တတ်ခဲ့ကြတာဖြစ်တယ်လို့ကျွန်တော်ယူဆပါတယ်
။ Mr. Shu ဟာဒီကျွန်းကိုငါဖန်သမားတွေရဲ့အကူအညီနဲ့အရင်တုန်းကသွားရောက်ခဲ့မှုတွေလို့လည်းပဲ။အိန္ဒိယနိုင်ငံကပ်ပလီကျွန်းရဲ့နီကိုဘာဒေသရဲ့ရဲချုပ်ကဆိုပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ16ရက်နေ့မှာတော့သူဟာအဲ့ဒီကျွန်းမှာပဲနေခဲ့မယ်လို့ငါဖန်သမားတွေကိုပြောပြခဲ့ပြီးနောက်တနည်းမနဲ့မှာပဲသူရဲ့ရုပ်အလောင်းကိုကျွန်းရဲ့ဆဲဆောင်ပြင်မှာဆွဲငင်ယူနေရတာကိုငါဖန်သမားတွေကတွေ့မြင်ကြရတာဖြစ်ပါတယ်။သူရဲ့ရုပ်အလောင်းကိုပြန်လည်ရရှိဖို့အတွက်ရဲ့အတော်ကြာလင်ဥမယ်လို့လည်းအိန္ဒိယအာဏာပိုင်တွေကပြောနေကြပါရခင်ဗျာ
။ဦးကျော်ဆန္ဒတင်ပြတော်ရပါရှင်။ VOA ကနေစနေနေ့မနက်ဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကထုတ်လွှင့်ပေးနေတဲ့ကျန်းမာရေး၊သိပ္ပံနဲ့အနည်းပညာ၊အမျိုးသမီးကဏ္ဍ၊ဘလော့ဂါတွေပြောသမျှ၊မြန်မာအရေးသုံးသပ်ချက်၊မနက်ခင်းအင်္ဂလိပ်စာသင်ခန်းစာ၊တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့စသားနဲ့လည်းဖတ်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့နိုဝင်ဘာလ24ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ30 40 48နဲ့လိုင်းလက်မီတာ190ကနေမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အင်္ဂလိပ်စာသင်ခန်းစာအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။
ဒီကစီဝါရီသွားမယ်လို့ကျွန်တော်တို့ကပြီးခဲ့တဲ့30လောက်ကစခဲ့ပေမဲ့ကိုကကိုကကိုလည်းမလုပ်ချက်ဘူးအနာဂတ်နိုင်ငံခြားလည်းပဲ
မြန်မာနိုင်ငံရေးအားလျက်စစ်ထုတ်လုပ်နိုင်မယ့်အလားအလာတွေအကြောင်းသိပ္ပံနဲ့နည်းပညာကဏ္ဍမှာအပြည့်အစုံကိုကြားကြမှာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်သက်ထုတ်လွှင့်သွားပါရမယ်အခုအရင်ဆုံးကမ္ဘာသတင်းတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတချို့ကိုမှုရင်းအပေါ်မပြည့်ကောင်းနှုတ်တင်ပြလိုက်ပါရရှင်ဒေါအောင်ဆန်းစုကြည်ကိုပေးအပ်ထားတဲ့အမြင့်ဆုံးဂုဏ်သူဆောင်စုကိုနိုင်ငံတကာလှူအခွင့်အရေးလှုပ်ရှားမှုအဖွဲ့ AI ကပြန်ရုပ်သိမ်းခဲ့တာဟာဘာကြောင့်မယွင်ခဲ့တယ်လဲဆိုရဲ Hindustan Times ကဆောင်းပါးကိုအရင်ဆုံးတင်ပြလိုပါတယ်။ရှီခိုင်ရီးမာဒုက္ခသည်တွေဘက်ကဒေါအောင်ဆန်းစုကြည်ရက်တီပြောဆိုခဲ့မယ်ဆိုရင်နိုင်ငံတကာမှာအမြင့်ကောင်းဝင်မလို့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ကိုချက်တွေတော်တော်ဘာမှအရာထင်မှမဟုတ်ဘူးဆိုပြီးဆောင်းပါးကိုအစာချီထားပါတယ်။နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒေါအောင်ဆန်းစုကြည်ကိုအားနည်းသွားစေမယ့်အစားပို့ပြီးတော့အားကောင်းအောင်လုပ်ပေးဖို့လိုတယ်လို့လည်းဆိုပါတယ်။AI အဖွဲ့ဒါမှမဟုတ်အမေရိကန်သုတမရမိုက်ပန်စတင်မကဘသူမဆိုဒေါအောင်ဆန်းစုကြည်ကိုတိုက်ပြစ်တင်ဝေဖန်ဖို့အစဉ်သင်ရှိနေတယ်လို့ဆောင်းမရှင်ကဆိုပါတယ်ဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အကြီးအမားဆုံးဝေဖန်မှုတွေကတော့ရခိုင်ရေးမှာဒုက္ခသည်တွေဖက်ကရက်တီချင်းမရှိတဲ့အချက်နဲ့ကြမ်းကြုတ်ရက်စက်မှုတွေကျူးလွန်ခဲ့တဲ့ဆိုပြီးဆွဆွဲခံထားရတဲ့မြန်မာစစ်တပ်အပေါ်ရှုံချပြောဆိုခြင်းမရှိတဲ့အချက်ပါမတရားမှုတွေကိုစန့်ကျင်ပြောဆိုရတဲ့ဒီလိုဖြစ်ရတဲ့အကြောင်းရင်းကိုဖော်ထုတ်တာကပိုပြီးတော့အသုံးဝင်ပါတယ်စစ်တပ်ကိုဝေဖန်ပြောဆိုရဟာနေရပြန်မှုကြောက်လန့်နေတဲ့ဒုက္ခသည်တွေအတွက်အထောက်အကူမဖြစ်စေသလိုဒုက္ခသည်တွေအတွက်ပိုကောင်းမွန်တဲ့အနာဂတ်ကိုလည်းမဖန်တီးနိုင်ပါဘူး။လုံခြုံပေးကင်းပြီးတဟဆာရကြတဲ့ဝန်ကျင်တစ်ခုတည်ဆောက်ဖို့ဆိုရင်တရားဥပဒေစွန့်မှုမှုရှိဖို့လိုပါတယ်။လူမျိုးစုအတိုင်းဝိုင်းကြားအမုံတရားတွေကြီးစိုးနေပြီးဥပဒေစွန့်မှုရေးတာဝန်ရှိသူတွေကိုယ်တိုင်အကြမ်းဖက်မှုကျူးလွန်နိုင်တဲ့ဒေသမှာဘလို့တရားဥပဒေစွန့်မှုအောင်လုပ်မလဲလို့ဆောင်းမရှင်ကမေးခွန်းထုတ်ထားပါတယ်။ဒေါအောင်ဆန်းစုကြည်ကိုမြန်မာအစိုးရကောင်းဆောင်အဖြစ်နိုင်ငံတကာမီဒီယာမှာဖော်ပြပါရယ်ဒါပေမဲ့လည်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်တို့ဟာဒေါအောင်ဆန်းစုကြည်ရဲ့အုပ်ချုပ်မှုအောက်မှာမရှိပါဘူးတခါအရေးပေါ်အခြေအနေဖြစ်လာရင်စစ်တပ်ကအာဏာသိမ်းတဲ့ကြောင်းဖွဲ့စည်းပုံမှာပြဋ္ဌာန်းထားတာပါဒေါအောင်ဆန်းစုကြည်အနေနဲ့လည်းစစ်တပ်နဲ့ဆက်ဆံရေးပြေလောင်သတိနဲ့လုပ်ကိုင်နေရတာပါရှိခိုင်အရေးနဲ့ပတ်သက်လို့ COVID Annan Commission ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နေပြီးရှေ့ဆက်လုပ်ကိုင်စရာအတော်များများကြာနေပါသေးတယ်ဒါပေမဲ့အိန္ဒိယမင်္ဂလားဒေ့ရှ်ကနေခွင့်ဝင်လာသူအဖြစ်မြန်မာအများစုတို့ရှုမြင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအပေါ်စာနာထောက်ထားမှုနဲ့ပါတဲ့အတွက်လုပ်ငန်းတွေထင်သလောက်ခရီးမပေါက်နိုင်ဖြစ်နေရပါတယ်။ဒါကြောင့်ဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့ရည်တည်ချက်တွေထုတ်ဖော်ပြောဆိုခဲ့မယ်ဆိုရင်နိုင်ငံတကာမှအမြင်ကောင်းဝင်မယ်လေပြည်တွင်းကစင်ကိုချက်တွေအတွက်တော့ဘာမှအရာထင်မှမဟုတ်ဘူးလို့ဆောင်းမရှင်ကဆိုထားပါတယ်။ငင်းငင်းရဲ့တင်ငင်သားကနေအပယ်ခံပွားအဖြစ်ဂုံတီးညွန်းနှံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်ဆိုတဲ့ကောင်းစဉ်နဲ့ The Guardian သတင်းစာမှာ Hannah Ellis Peterson ကရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြပါောင်းမယ်။2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဖြစ်လာတဲ့အချိန်မှာဒေါအောင်ဆန်းစုကြည်ကိုမြန်မာနိုင်ငံရဲ့အပြောင်းလဲကြီးတွေဆောင်ကြည့်မဲ့သူအဖြစ်ကောင်းချီဩဘာပေးခဲ့ကြပါတယ်။ဒါပေမဲ့လည်း၃နှစ်ကြာတဲ့အချိန်မှာတော့တည်င်းထောက်တွေကိုဖန်စီထောင်ကြပြီးရခိုင်ဒေသမှာလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ Nobel ဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့ဂုဏ်သိက္ခာတွေကြားဆင်လာသလိုမြန်မာနိုင်ငံကိုလည်းအတိတ်ကလိုဖိနှိပ်မှုတွေရှိနေတဲ့နိုင်ငံတကူအဖြစ်နိုင်ငံတကာကရှုမြင်လာကြတယ်လို့ဆောင်းမရှင်ကရေးသားပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရအနေနဲ့ရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာတုတ်ကတဲ့9သိန်းကျော်ကိုပြန်လည်ခံမှုရွေးချယ်မရှိဘူးလို့အများကရှုမြင်နေတာပါ။2015ရွေးကောက်ပွဲအောင်နိုင်ခဲ့တဲ့အချိန်ထိ The Lady ဆိုပြီးဒေါအောင်ဆန်းစုကြည်ကိုသူတော်စင်တဦးလိုအနောက်နိုင်ငံကရှုမြင်ထားကြပြီးငြိမ်းချမ်းရေးနဲ့ဒီမိုကရေစီရဲ့တရားကောင်တစ်ခုအဖြစ်လက်ခံခဲ့ကြတာပါ။ဒါပေမဲ့လည်းတကားနောက်ွယ်ကဒေါအောင်ဆန်းစုကြည်ဟာခေါင်းဆောင်တဦးအနေနဲ့အသေးအမွှားကိစ္စမျိုးကိုတောင်းလိုက်ပြီးတော့ထိန်းချုပ်စီမံတတ်သူဖြစ်တယ်လို့လည်းဆောင်းမရှင်ကရေးပါတယ်။လူအခွင့်ရေးဖက်ကရက်တီတူအဖြစ်ကနေလူမျိုးရုံးတပ်ဖြတ်မှုတွေကျူးလွန်တာကိုလူငင်းခွင့်ပေးတာသူအဖြစ်ပြောင်းလဲသွားတဲ့ဒေါအောင်ဆန်းစုကြည်ပေါ်သူ့ကိုထောက်ခံသူတွေအားသင်ခဲ့ကြတယ်လို့လည်းဆိုပါတယ် တခါဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီကလွတ်တော်ကိုယ်စားလှယ်ရေးအမတ်နေရအများစုရထားပေမဲ့သုံးနှစ်ကြာတည်တဲ့အောင်ဒီမိုကရေစီအရေးမြင့်တင်ပေမဲ့ဥပဒေတွေအကောင့်ထဲပေါ်ပြဋ္ဌာန်းနိုင်ခြင်းမရှိသေးဘူးလို့လည်းဆိုထားပါတယ်တခါဆုံးဖြတ်ချက်ချဖို့လိုရင်လဲကြီးသည်ဖြစ်စေငယ်သည်ဖြစ်စေဒေါအောင်ဆန်းစုကြည်ကိုတင်ပြနေရတဲ့အတွက်မြန်မာအစိုးရဖို့လုပ်ငန်းတွေထင်သလောက်အထမမြောက်ဖြစ်နေရတယ်လို့ဆောင်းမရှင်ကသုံးသပ်ရေးသားထားပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လင်းနေပါတယ်အခုတော့မနက်တိုင်းတင်ဆက်နေကြ American EDM အသုံးအင်္ဂလိပ်စာသင်ခန်းစာအလဲပါဒေါ်လလတန်းက George Crow နဲ့အတူတင်ဆက်ထားပါတယ်ရှင
်ဒီနေ့မြန်မာတွေတင်ပြပေးမယ့် EDM အသုံးကတော့
Like turkeys voting for early Christmas
ဖြစ်ပါတယ်စာလုံးပေါင်းကLIKE like ka tura TURKEYS turkeys ka jessinwe VOTING voting a mepida thaukhana FOR4 ga atwe EARLY early ga sora CHRISTMAS christmas ga christmas pwedo so lo zakwai khun ye dai yai dewe ga lo jessinwe ga Christmas စောစောကြပါစေလို့ဆူတောင်းနေကြတယ်မဲပေးနေကြတယ်ဆန္ဒပြုနေကြတာနဲ့တူနေတယ်ဆိုတာပါပဲကျဆင်သားတွေကို Thanksgiving ကျေးဇူးတော်နေ့နဲ့ Christmas မှာအကောင်လိုက်ပေါင်းစားကြတာ Rose လို့စားကြတာဒီလိရှိလို့ကျဆင်တွေက Christmas စောစောကြပါစေလို့ဆူတောင်းတယ်လို့ဖြစ်နေတယ်ဆိုရင် EDM ဆိုရဲသူ့ဝိုက်ဒီပဲကတော့ကိုဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာနဲ့တူတယ်လို့အသေးပေးရပါတယ်။တနည်းတော့ကိုဘဝပစ္စည်းအားပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာလည်းဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ကို့ကျမစိုးကိုဖန်တီးတာကို့တည်တွင်ကိုတူးတာလို့အနည်းဆက်ဆုံးရှိတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
If you guys keep drinking and gambling,It'll be like turkeys voting for early Christmas.
ကိုလူတို့အရက်တော့လောင်းကစားတာဆက်ပြီးလုံနေကြမယ်ဆိုရင်တော့ကိုကျမစိုးကိုဖန်တီးနေကြတာနဲ့တူတယ်လို့ဒိဗေရပါတယ်။ George Groby ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြအောင်ပါ
။ If you guys keep drinking and gambling, it'll be like turkeys voting for early Christmas.
ကိုဘဝဆုံးရှုံးရလေအောင်ကိုယ်တိုင်ကမြ мян ဖြစ်ပါစေလို့ဆုတောင်းတာတနည်းတော့ကိုဘဝပစ္စည်းအားပစ္စည်းချောင်းဥတီနေတဲ့အခြေအနေကိုကိုကလက်ခံနေတာကိုရည်ညွှန်းပြောခြင်းဘယ်လိုပြောမလဲ
Like turkeys voting for early Christmas
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းနဲ့ George Crow တင်ဆက်ထားတဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ကြတာပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့မနက်ပိုင်းအစီအစဉ်တွေမှာနေ့စဉ်ထုတ်လင်းပို့ချပေးနေတာဖြစ်ပါတယ
် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ဒီမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းကန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြဖို့လဲထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့အမျိုးသမီးကဏ္ဍပါ။အမေရိကန်နိုင်ငံခြားရေးဌာနကကမကရပြုတဲ့ YCL လို့ခေါ်တဲ့အရှိတောင်အရှလူငယ်ကောင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုမကြာသေးမီကလာရောက်လှေလာခွင့်ရခဲ့တဲ့လူငယ်ကောင်းဆောင်တွေနဲ့စကိုင်းတိုင်းကလေးမျိုးကမတနာအေးလဲပါဝင်ပါတယ်။သူဟာ Women for Justice Program ဆိုရဲအမျိုးသမီးများအတွက်တရားမျှတမှုရရှိရေးအစီအစဉ်မှာလှုပ်ဆောင်နေသူလည်းဖြစ်ပါတယ်။ မြန်မာနိုင်ငံမှာအမျိုးသမီးများအပေါ်လိမ့်မိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အိမ်လူရဲ့အကြမ်းဖက်မှုဟန်တာရေးကြိုးပမ်းမှုနဲ့ပတ်သက်လို့မှတ်တမ်းအေးနဲ့တွေ့ဆုံမြင်မြတ်ပြီးတည်တင်းဘက်အမျိုးသမီးကဏ္ဍမှာတော်တော်တော်တန်တန်းကတော်လလတန်းကတင်ပြထားပါတယ်ရှင်
အေးရခုအမေရိကန်ပြည်တော်ကြီးကိုဝိုင်စီလီအစီအစဉ်နဲ့ရောက်လာတယ်ဆိုတဲ့ခါကျတော့ဘယ်လိုရောက်လာလဲနည်းနည်းရှင်းပြပေးပါလား
ဝိုင်စီလီကတူက US Embassy ရန်ကုန်ကနေမှာတူကဒီ announce လုပ်တဲ့ဒီ application နဲ့ announce လုပ်တဲ့ချိန်မှာကျမတို့ကရှောက်ရတယ်ရှောက်ပြီးမှတူကအစစ်စစ်ပြန်ပြီးမှခွဲတယ်အဲ့မှာမြန်မာပြည်ကနေကျမကအခုက civic engagement women empowerment program ဖြစ်တယ်အဲ့မှာကသူတို့၃ယောက်ရွေးတယ်အဲ့ဒါ၃ယောက်ထဲမှာပါလာတာဖြစ်ပါတယ်
အဲ့တော့တန်တာအေးရမြန်မာနိုင်ငံမှာ women empowerment ပေါ့နော်ဗျွတ်မီဒီရဲ့စွန့်အင်မြင့်တင်ရေးအတွက်လှုပ်ဆောင်နေတယ်ဆိုတော့အဲ့ဒီကြောင့်လည်းရှင်းပြပေးပါလားကျွန်မတို့
ကျွန်မကတရားမျှတမှုတော်အမျိုးသမီးများဖွဲ့စည်းအင်္ဂလိပ်လိုဆိုရင်တော့ women for justice WJ လို့ခေါ်တယ်အဲ့တော့ကျွန်မတို့ကဒီကလေးမျိုးမှာခြေချတယ်ကလေးမျိုးစကိုင်းတိုင်းမှာဖြစ်ပါတယ်အဲ့တော့ကျွန်မတို့မှာကဒီလုပ်ငန်းစဉ်၄ခုရှိပါတယ်တစ်ခုကတော့ငင်းချင်းရေးနဲ့ပြန်လည်တက်မြင့်ရေးအဲ့ဒီငင်းချင်းမှာတော့ဒီကျွန်မတို့လက်ရှိမြန်မာပြည်ရဲ့ငင်းချင်းရေးကိုရရှိလာအောင်အောက်ခြေဒေသကိုအဓိကကျွန်မတို့ကငင်းချင်း process တွေတည်အောင်နားလည်အောင်ဆီမှာကျွန်မတို့ကတတ်နိုင်တဲ့ဘက်ကနေမှကျွန်မတို့ကဒီဆွေးနွေးပွဲတွေအသည့်ပညာဟောပွဲတွေလုပ်တာဖြစ်တယ်။ပြီးလို့ရှိရင်အမျိုးသမီးများပေါ်အကြံပေးမှုပပျောက်ရေးလုပ်ငန်းစီရှိပါတယ်။အဲ့ဒီလုပ်ငန်းစီမှာဆိုရင်ကျမတို့ကဒီ Women Center တွေရှိတယ်။ပြီးလို့ရှိရင်အဲ့ဒီ Women Center မှာဆိုရင်ကျမတို့ကနေ့စဉ် case တွေလာပါတယ်။အဓိကတော့ဒီအိမ်တွင်းကြံပေးမှုတွေ၊အလင်းပိုင်းကြံပေးမှုတွေအဲ့လိုမျိုးတွေရှိတယ်။အဲ့ဒါတွေကိုကျမတို့ကအဓိကကူညီသွားတာဖြစ်ပါတယ်။ကျမတို့ကလေးဒေသမှာဆိုရင်တနေ့လုံးမှတနေ့စားရတာဆိုတော့အများစုကကျမတို့ကဒီလမ်းစီတွေမပေးနိုင်ကြဘူး။ဒီအဓိကတရားရုံးသွားတယ်ဆိုရင်အဲ့တော့ကျမတို့ဒီတရားရုံးနေလာလို့ရှိရင်တို့လမ်းစေးတွေကျမတို့ကကူညီပေးတယ်ပြီးလို့ရှိရင်ကျမိုင်းစေးတွေကူညီပေးတာဖြစ်ပါတယ်ကျမတို့မြန်မာပြည်မှာဆိုရင်ထုံတန်းစင်လာအရကျမတို့ပတ်စံနေတဲ့ငွေရေးချင်းနဲ့ရှိနာတွေရှိတယ်ဒီအကြံဖက်မှုတွေဖြစ်လာလို့ရှိရင်အဲ့ဒါတွေကတကယ်မှာကရေရှိမှာကကျမအတွေးခေါ်တွေကိုပြပြစေတယ်ဒီဟာတွေကအဲ့တော့ဒီဟာတွေစစ်မလုံအောင်ဒီတရားဥပဒေအရရှင်းလင်းရမှန်တည်အောင်ဆိုမှကျမတို့အသိပညာဟောပြောပွဲတွေလုပ်တယ်ဟောပြောပွဲတွေလုပ်ပြီးနောက်မှာသူကအပြောင်းလဲတွေမြင်လာရတယ်လူတွေကဒီတရားဥပဒေအရရင်ဆိုင်ရဲလာတယ်ရင်ဆိုင်လာတာတွေကိုကျမတို့တွေ့ရတယ်ပြီးလို့ရှင်ကျမတို့ကဒီအမျိုးသမီးများနိုင်ငံရေးစွန့်ရင်မြင့်တည်ရေးလုပ်ငန်းစဉ်ရှိတယ်အဲ့ဒီမှာကအဓိကအမျိုးသမီးတွေကိုကျမတို့ကဒီ internship တွေလုပ်ပေးတယ်3လနဲ့6လအဓိကတော့ဒီနိုင်ငံရေးအမျိုးသမီးတွေမှာအများများပါလာအောင်ဆိုမှကျမတို့ကအဲ့ဒီ program တွေလုပ်တယ်ပြီးလို့ရှင်နံပါတ်4မှာကဒီသုတေသနပြုတဲ့ဟာရှိပါတယ်ကျမတို့မှာ research program ရှိတယ်အဲ့ဒီမှာကတော့ဒီအဓိကမြန်မာပြည်မှာအကြမ်းဖက်မှုတွေရှိတယ်ဒီဥပမာ child rape case တို့ပြီးမှမျိုးရစီဝါနဲ့ပတ်သက်ပြီးမှဒီဟာတွေကိုကျမတို့ကသုတေသနပြုဖို့အစီအစဉ်ရှိတယ်အဲ့လိုတော့ data လောက်ဖို့အစီအစဉ်တွေရှိတယ်။ဘာကြောင့်လဲဆိုမြန်မာပြည်မှာကဒီအကြံဖက်မှုတော့တနေ့နဲ့တနေ့သူကပုံပုံများလာတယ်။အဲ့တော့ဘာတွေကြောင့်ဖြစ်ရမလဲဘလို့ဖြေရှင်းကောင်းမလဲဆိုရင်မှကျမတို့ဒီဟာတွေသူတည်တနာလောက်ဖို့ရှိတယ်။ပြီးရင်ကျမတို့မှာ Women for Justice ဆိုတဲ့ Facebook page ရှိတယ်။အဲ့ဒီမှာဆိုရင်ကျမတို့အဖွဲ့တွေရဲ့အနေစဉ်လှုပ်ရှားတာတွေတော့အမြင်လို့ရပါတယ်လို့
ကျမစိတ်ဝင်စားတာပေါ့နော်။မြို့မီမြတ်ပေါ့အကြံဖက်မှုပေါ့နော
်။ဟုတ်ကဲ့
။အင်တွင်းကြီးအကြံဖက်မှုအခြေအနေကမြန်မာနိုင်ငံမှာဘယ်လိုရှိပါသလဲ။နောက်ပြီးတော့တန်တာအေးတို့အဖွဲ့ကအခုလိုပေါ့နော်အကူအညီပေးခဲ့တဲ့အတွက်ကြောင့်ဘယ်လိုမျိုးထူးခြားမှုတွေတွေ့ရပါသလဲ
ကျမတို့မြန်မာပြည်မှာကအိမ်ထိုးချက်ဖက်ကတော်တော်ကိုများတယ်ပြီးလို့ရှိရင်ဥပမာဆိုရင်ကျမတို့ဒီပအဝင်းချီမှာရံဖြစ်တာလင်မယားရံဖြစ်တာတွေတွေ့ရင်ကျမတို့ကသွားဝင်မပါဝင်မရှိဘူးဒါအမုန်းမခံချင်ဘူးလို့ကျမတို့ပြောတယ်သို့တော်လည်းကျမတို့ကဒါကတဘာဝမဟုတ်ဘူးဖန်တီးတဲ့ဟာဥပမာအမျိုးလေးနဲ့မရမှာကအကျမ်းမဖက်ဖဲနဲ့လည်းကောင်းကောင်းဖြည့်ရှင်းလို့ရတယ်။နှစ်ယောက်ဒါကောင်းကောင်းဖြည့်ရှင်းလို့ရတယ်။သို့တော်လည်းကျမတို့မှာကဒီဟိုရိုးနေပြီ။အဲ့လိုဂျားသုံးဂျားမဝင်ရဆိုတဲ့စကပုံတွေလည်းရှိတယ်ဆိုတော့ကျမတို့ကတိတ်ပြီးမှကိုအလေးမထားရတယ်ရှိတယ်။အဲ့တော့အမျိုးသမီးတွေကပူပူကြီးမှခံစားရတယ်။အဲ့တော့ကျမတို့ဒီရွာတွေမှာတွားလို့ရှိရင်ကျမတို့ပြောပြတာကဒါတွေကအကျမ်းဖက်မှုဆိုတာကသူ့မှာ domestic violence ကသူက circle ရှိတယ်။အဲ့ဒါက natural မဟုတ်ဘူး။အဲ့ကြောင့်ဒီဟာတွေကကျမတို့ကတားဆီးလို့ရတယ်ပြီးလို့ရှိရင်ကျမတို့ဒီဇိုင်းကိုတွားရိုက်လို့မရအောင်ကိုမဲမဆိုရိုက်လို့ရတယ်လို့ကျမတို့ထင်တယ်အဲ့တော့သူများကိုတွားရိုက်လို့ရှိရင်ကျမတို့ငွေကြေးတွေပေးရတယ်ရော်ရတယ်ဒီဟာတွေကမှားနေတယ်အယူအဆတွေကအဲ့တော့ဒီကျမတို့ awareness တွေပေးလို့ရှိရင်အဲ့လိုမျိုးတွေကျမတို့ထောက်ပြတယ်အဲ့ကျတော့နားလည်လာကြတယ်ပေါ့အဲ့တော့ကိုအမျိုးသမီးကိုလည်းကိုမှရိုက်ပိုင်ခွင့်မရှိဘူးလုပ်ပိုင်ခွင့်မရှိဘူး responsibility ကောင်းကောင်းနှစ်ယောက်စလုံးကယူရမယ်ဆိုတဲ့ဟာတွေကိုတည်လာတယ်အဲ့လိုမျိုးတွေတော့ကျမတို့ကြုံတွေ့ရတယ်ပေါ့
အိမ်တွင်းအကြံဖက်မှုမှာအမျိုးသားပေါ့နော်
ဟုတ
်ကိုရဲ့ဇနီးကိုအဲ့လိုမျိုးကိုတိလက်ရောက်ပေါ့နော
်ဟုတ်
ရိုက်နှက်လို့ဖြစ်ခဲ့လို့ရှိလို့ရှိရင် ဥမာဖြင့်အမျိုးသမီးရလည်းဒီအမှုလုပ်ရှင်နေဆိုလို့ရှိရင်တန်တာဤလူဘက်ကောအကူအညီပေးတာရှိတာ
ဟုတ်ကဲ့ကျမတို့ကတော့အကူအညီပေးတယ်ဒါမှကရန်ကန်ရှင်ရဲ့သဘောအတိုင်းကိုပဲကျမတို့လုပ်ပေးတယ်ကျမတို့ကအမျိုးသမီးဖွဲ့စည်းဖြစ်ပေမဲ့အမျိုးသမီးဘက်မှာဟိုဘာဟိုတစ်ဖက်ဆောင်ရဲ့တာမဟုတ်ဘူးအမျိုးသမီးကလှုပ်ချင်မှသူစံတာအတိုင်းကျမတို့ကူညီပေးတယ်ပြီးလို့ရှိရင်လှုပ်ဖို့ကျမတို့ဖိအားမပေးပါဘူးသူ့သဘောအတိုင်းဟိုဥမာပထမတချို့တွေကတော့ကျမတို့စီရင်လာဖို့နဲ့ရင်ဖုန်ပြီးမှတရားဥပဒေအရမှတွားရတယ်လည်းရှိတယ်တချို့ကရင်ဖုန်နဲ့တရားဥပဒေအတိုင်းစောင့်ရုပ်ပေးဖို့ကူညီတောင်းလို့ရှိရင်ကျမတို့ပြန်ပြီးမှစောင့်ရုပ်ပေးပါတယ်အ
ဲ့လိုအင်းတွင်းအကြံဖက်မှုပေါ့နော
်ဟုတ်ကဲ့
မြန်မာနိုင်ငံမှာဖိအားခြင်းအဓိကအကြောင်းကဘာတွေပါလဲရှင်
ကျမရဲ့အမြင်မှာဆိုရင်ကျမတို့ရဲ့ဒီ custom norm နဲ့အရင်များတယ်ပတ်ဝန်းကျင်ဖြစ်အားတွေအရင်များတယ်ဒလိထုံထုံဥပဒေအနေမှာကြောင့်အမျိုးသမီးကဘလို့နေရမယ်ဘလို့ဆိုတဲ့ဟာတွေကအရင်ကများနေတယ်အဲ့ဒါတွေကြောင့်ဖြစ်တယ်အဲ့တော့ဒီဟာတွေကိုကျမတို့ကများများ awareness လုပ်ပြီးမှဘာလဲ sex ကဘာလဲ gender လဲဆိုတဲ့ဟာကိုကျမတို့ရှင်းရှင်းလင်းလင်းနားလည်တယ်ဆိုရင်ဒီဟာတွေကရော့ကျနိုင်တယ်လို့ကျမတို့ယုံကြည်ပါတယ
်အဲ့ဒီအင်တွင်းအကြံဖက်မှုပေါ့နော်သူတို့ဟိုတလောကမြန်မာကျမရေးဝင်ကြီးဌာနနဲ့ WHO လို့ပါလို့စီရင်ခန်းစာထုတ်တဲ့နေရာမှာသူတို့တွေ့တာပေါ့နော
်
တိုင်းနဲ့ပြည်နယ်တချို့တွေမှာပေါ့နော်အင်တွင်းအကြံဖက်မှုကတမန်အဖြစ်ဆိုလို့ရှိရင်ယူဆတာကပညာနည်းတဲ့လူတန်းစားစီရင်တဲ့လူတန်းစားမှာဖြစ်များတယ်ပေါ့နော်ဒါပေမဲ့လို့လေအဲ့ဒီမှာတွေ့ရှိတာကတော့ဒီအလွှာအသီးသီးမှာဖြစ်နေတယ်ဆိုတဲ့ဟာကိုတွေ့ရှိရတယ်လေတဏ္ဍာရီတို့အတွေ့အကြုံရအောင
်မှန်ပါတယ်ဘာလို့လဲဆိုရင်အောက်ခြေမှာသူ့အဆင့်တန်းနဲ့သူဖြစ်နေတယ်ဥပမာရန်ကုန်လောက်မှာကျမတို့ဥပမာမြို့တွေပြောမှဆိုရင်လည်းမြို့မှာလည်းဖြစ်နေတာပဲကျမတို့မြန်မာပြည်မှာက patriarchy system ကျမတို့ကဖော်ရအရန်ကြီးဆိုတယ်ထုံနှင်းစင်လာအရာဆိုရင်အမျိုးသမီးကနေရတာအခါမှာသူကနှိမ့်ချနေတယ်အဲ့တော့ဒီဟာတွေကတော့အများကြီးလှုပ်ရှားလို့သေးတယ်လို့ကျမမြင်ပါတယ်တော်ရင်တောင်တော့ပြောင်းမှာမဟုတ်ပါဘူးအ
ဲ့တော့တန်တဲ့အီတို့အဖွဲ့စီကအကူအညီပေးနေတယ်ဆိုတဲ့အခါကျတော့နှိုးချမှုရှိစီအောင်ပေါ့နော်ဒီအမျိုးသမီးတွေရောအမျိုးသားတွေရောတူတူပဲပေါ့နော
်အဲ့လက်တလောမှာကျမတို့ဖွဲ့စီအမျိုးသမီးကိုအရင်ဦးစားပေးရင်မှတင်နံပြပါတယ်ဘာလို့လဲဆိုရင်ကျမတို့ကမျိုးသမီးကိုယ်တိုင်ကအမျိုးသမီးခွင့်ရကိုမတိကျအောင်ဖြစ်နေတယ်အဲ့တော့အမျိုးသမီးတွေကိုကိုယ့်ရဲ့ခွင့်ရတည်ပြီးပြီဆိုရင်အမျိုးသားတွေကိုရောတန်းတူကျမတို့ကတင်နံပြပါဖြစ်ပါတယ်ဘာကြောင့်အဲ့လိုခွဲရလဲဆိုရင်အမျိုးသားနဲ့အမျိုးသမီးကိုကျမတို့ကတင်နံနေခေါ်တယ်ဆိုရင်အေးအမျိုးသမီးတွေကစကားမပြောရတော့အမျိုးသားတွေရှိရမှာအဲ့တော့အမျိုးသားတော့ပြောနေတယ်အမျိုးသမီးတော့မပြောနေဘူးအေးအဲ့လိုမျိုးတွေရှိလို့ဒါကျမတို့ကအမျိုးသမီးကိုအရင်ပေးတယ်အဲ့ဒါပြီးမှအမျိုးသားနဲ့ပြန်ပေးတာဖြစ်ပါတယ
်နောက်တစ်ချက်ကျမတွေ့ရတာကတော့အဲ့ဒီစီရင်ခန်းစာမှာတော့အမျိုးသမီးတွေအနေနဲ့ဒီစီးပွားရေးအရာဝီဂျီအရာ
ဟုတ်ကဲ့
အာယောက်ျားကိုအာကိုနေရမယ်ဆိုရင်သူတို့ကပို့ပြီးတော့အကအကွယ်မဲ့တဲ့နေရာမှာရောက်တယ်ဆိုတာသိရတယ်ဆိုတော့ခါကျတော့အမျိုးသမီးတွေရောဒီကိုချရာဘူးကိုရနိုင်အောင်ပေါ့နော်စီးပွားရေးအရာရနိုင်အောင်လို့ဘလို့မြန်မာနိုင်ငံမှာအခုတန်တော်အေးလို့တွေ့ခဲ့တဲ့အတိုင်းအဝိုင်းမှာဟောဘလို့ချင်းနေရှိပါ
တယ်ဒီလိုရှိတယ်ကျမတို့အဖွဲ့အနေနဲ့ဆိုရင် domestic violence တုံတွေ့တဲ့လူတွေကအများစုကအလုပ်လုပ်ပြီးမဲ့လဲကျမတို့မြန်မာပြည်ကဆင်းရဲကြတော့တယောက်တည်းရစ်တည်နိုင်ဖို့အရန်ခက်ခဲပါတယ်အဲ့တော့တချို့လူတွေအမျိုးသမီးတွေကလာတဲ့ချိန်မှာကျမတို့ရုံးလာတဲ့ချိန်မှာစားတုံးကတော့ဒါကွဲမယ်ပြဲမယ်ပေါ့ဒါမှလည်းရေရှိမှာကပြန်မကွဲတာလည်းအများကြီးတွေ့ရတယ်သူ
ပြန်သားသမီးတွေရှိ
ဟုတ်တယ်အဲ့တော့သားသမီးမျက်နှာငယ်တာရယ်ပြီးလို့ရှိရင်သူတို့က economic independence မဖြစ်တာရယ်အဲ့လိုမျိုးတွေရှိတယ်ကျမတို့ရရချေးရတွေတောင်းမယ်ဆိုရင်အမျိုးသားနဲ့အမျိုးသမီးကတောင်းတူလေသမားတိုးတယ်လေအမျိုးသားအိမ်ပြန်လာလို့ရှိရင်တော့ပြန်လာရင်တော့ဒါ तू ကပြင်မှန်းနေဆိုရင်မှ तू ကတော့စာဖတ်လို့အချိန်ရတယ် TV ကြည့်ဖို့အချိန်ရတယ်လက်ဖေးသွားတော့ဖို့အချိန်ရတယ်ဒါမှကျမတို့မျိုးသမီးဘဝတွေကထမင်းဟင်းပြန်ချစ်တဲ့ intention တွေလုပ်တဲ့ကလေးတွေပြုစုရတယ်အဲ့တော့ကျမတို့ကပတ်ဝန်းရှင်နဲ့သွားစကားပြောဖို့အချိန်တွေမရှိလောက်ဘူးအဲ့တော့သူများကိုပဲကျမတို့ကဦးစားပေးနေတယ်ဂရုစိုက်ဂရုစိုက်နဲ့ကိုဟာနဲ့ကိုတခါတည်းကျမျိုးသမီးတွေကမေ့ကြတယ်ကိုဟာကိုဘလောက်ပြင်းမနေတယ်ကိုကနားဖို့လိုအပ်တယ်ဆိုတော့ကျမတို့တခါတည်းကျတည်မရအောင်အဲ့လိုမျိုးတွေရှိတယ်အဲ့တော့ကျမအမြင်နဲ့ဒီကျမတို့အခုအဖွဲ့အနေပေါ့နော်ဒီမျိုး victims တွေကျမတို့ဘလို့ livelihood အနေနဲ့ကူညီရမလဲလို့ကျမတို့စဉ်းစားတယ
်
စဉ်းစားတဲ့ချိန်မှာဖြစ်နိုင်ချေပေါ့အားတော့ဒီကျမတို့စစ်ထုတ်ပေါ့နော်တိတ်လို့တွေတွေကိုတင်ပေးမယ်ရကန်းတွေကိုတင်ပေးရင်ကောင်းမယ်လို့တော့ကျမတို့ထင်တယ်အဲ့ဒါတော့စိတ်ထဲမှာရှိတယ်လို့ဖို့စီစဉ်အဲ့ဒါတွေတော့ရှိတယ်အဲ့ဒါဆိုတော့နည်းနည်းတော့တက်တာလာမယ်လို့ကျမထင်တယ်
'Cause it only serves to make me more determined to achieve my final goal.
သရှင်တွေကြားခဲ့ရတာကတော့ဒေါ်လလတန်တင်ဆက်နေတဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံတွင်ရေအားလျှပ်စစ်ထုတ်လုပ်ရင်းနဲ့ပတ်သက်တဲ့ရှေ့အလားအလာတွေအကြောင်းစွန့်ဝင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဦးမော်တာထွေးကိုတော်ခင်မျိုးသက်ကမေးမြန်းပြီးသိပ္ပံနဲ့နည်းပညာကဏ္ဍမှာတင်ပြထားပါတယ်ရှင်။
ပြစ်စစ်အားဒုံလုံးလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်ပြစ်စစ်ဓာတ်အားဖူလုံဖို့အတွက်ကြိုးစားရမှာအမကန်ဖြစ်နေထားနိုင်မယ်ရေအားသုံးပြစ်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစွန့်ဝင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးကပြောပြပေးမှာပါ။ဒီ
အမကန်နိုင်ငံမှာလောက်ရမှာကဒေနုံသက်တာတဲ့ဓာတ်ရဖို့ဆိုလို့ရှိရင်ဒီအလျက်စစ်ပြီးပေါ်ကျော်သွားတဲ့နိုင်ငံမှာဒီအလျက်စစ်ကိုဥတည်ပြီးတော့ဖိလို့ရမှာလ
ားမြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်မြောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြည့်မြဲစွန့်ရင်တဲကရေအားနဲ့စွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်ဒီအထက်မှာရေအားစွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထဲ့ပြီးတွက်စရာတော့မလိုဘူးလို့ဥမော်တာထွေကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ဆွဲရှိတယ်ဗျ။အဲမှာကျွန်တော်အေရဝတီချင်းတွင်းစစ်တောင်းစံလင်ပေါ့ဗျ။အဲ့ထဲမှာကျွန်တော်ကချင်းမြစ်ကိုလုံးဝမထိဘူးဗျ။ချင်းမြစ်ကိုလုံးဝမထိပဲလုပ်လို့ရတယ်ဗျ။ဘာလို့လဲဆိုတော့ချင်းမြစ်မှာပူတန်းသွားလာရေးတွေကပြင်းပေါ်လန်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ဗျ။အဲ့တော့ဒါကိုကျွန်တော်တို့ကထိပြတော့မလိုပါဘူး။အေရဝတီဆိုလည်းပဲကျွန်တော်ကဒီမြစ်ကြီးလားအောက်ဘက်ကိုဘာမှထိပြကိုမလိုဘူးဗျ။ဘာလို့လဲဆိုတော့ကွာတွိုင်းလာကြီးကဒီအရာဒီကြီးကကျွန်တော်အသက်သေးကြောဗျအဲ့ဒါကြောင့်မလို့ညာတွေကတော့ကျွန်တော်ထိပြလည်းမလို့ရနောက်ကစစ်တောင်းမြစ်ကြီးရောလဲစစ်တောင်းမြစ်ကိုလည်းကျွန်တော်ကမြစ်လက်တက်တရားလွဲလို့မြစ်မကိုသွားထိပြဆိုမလို့ရ
မြစ်ကြီးလေးတွေထဲမှာအရာဝတီဟာမိုင်မောင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်ဘာကြောင့်ပါလဲ
တန်လုံမြစ်ကိုပြန်ကြည့်တဲ့အခါကျတော့တန်လုံမြစ်ကတော့ဘလို့ဆိုဥတန်းသွားလာရေးဘာညာသွားလေကျင်းမောကလုံးလို့မရဘူးကြာသူကကြောက်တယ်နဲ့ဇပညာနေနဲ့နောက်တော့ချင်းချောင်းနဲ့မိုးရင်းကြတော့ပြင်းထန်တယ်တကယ်တမ်းကျတော့မြို့တော်မှအဲ့ဒီတန်လုံမြစ်ရဲ့ဘေးမှာရှိတဲ့မြို့ဟာကိုချိန်ဆုံးမှတစ်မြို့လောက်ပဲအောက်နားလေးမှတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကျန်းမှကျွန်တော်တွေ့တယ်ကြာဒါပေမဲ့ရွာလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်ကတန်လုံမြစ်ကိုကျတော့ကျွန်တော်ကန့်ကျွယ်မယ်ဆိုရင်လည်းကန့်ကျွယ်နိုင်ပါတယ်အဲ့မဲ့တန်လင်းမြို့ကန်ကြွယ်တယ်ဆိုတဲ့နေရာမှာလေကြီးကြီးမားမားကျွန်တော်တို့ကဒီလောက်ကန်ကြီးအကြီးလို့ပြီးတော့ကန်ကြွယ်တဲ့နီးမို့ပဲနဲ့ကျွန်တော်အသိအသိနိုင်ငံနဲ့ဓာတ်အလိုအပ်ချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်တို့ဟိုကြီးကြီးကျယ်ကျယ်မဟုတ်တဲ့တမန်အငင်းမဟုတ်တဲ့ဟာမျိုးနဲ့ကန်ကြွယ်မယ်ဆိုရင်ကျွန်တော်ကန်ကြွယ်လို့ရပါလေကြာ
ရေအားလျှက်စစ်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါတကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာတ်ထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံးလက်ဆာစီမံကိန်းတွေရှိနေပါတယ
်။မြစ်ကြီးလေးတွေရှိတယ်လောရမယ်လို့မဟုတ်ပါဘူးလား။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တွေအများကြီးရှိပါတယ်ဗျ။အဲ့ဒီမြစ်လက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့ဥပမာအေရဝတီမြစ်ထဲကိုဝင်ရဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာ။ရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်ကလက်ကောက်က1500လောက်လုံးစရာစီမံကိန်းနှစ်ခုရှိနေကြ။နှစ်ခုပေါင်းရင်1500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်။အခုထိကျွန်တော်အဲ့ဒါအလုံးဒီဇိုင်းတွေပါတယ်အစင်းလေးဖြစ်နေတာဆိုပဲကျွန်တော်ကရက်နေတာဆိုပဲ၄လလောက်ရှိပြီဗျာ။အဲဒါမျိုးပေါ့နောက်တစ်ခါကျွန်တော်တို့ဒီမိခမေဒီကမြစ်ထဲကိုကျွန်တော်ကစီးဝင်နေပြီရှိအချောင်းလေးမြစ်လက်ပြက်လေးတွေရှိကြကြအဲဒီချင်းဒီနယ်ဘက်မှာအဲ့ဒါမိခဥမာလည်းမဟုတ်ဘူးကြအဲဒီမိခရဲ့ထဲထဲကိုစီးဝင်နေမြစ်ပြက်ကလေးဥမာငေါ်ချမ်းခလို့ခေါ်ပါတယ်ကြအဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်50လောက်လုံးလို့ရှိရင်1200မီတာဝက်လောက်ရတယ်ကြအဲ့ဒီအားလည်းပဲနှစ်ခုလောက်ကပြီးနေပြီကြအရှင်းနဲ့ဖြစ်နေပြီလုံးမယ်ဆိုရင်စလုံးလို့ရပြီကြအဲနောက်တစ်ခါကျတော့ကျွန်တော်တို့ AOD မြစ်ထဲကိုဝင်နေထဲမှာနောက်တစ်လက်တူရှိတယ်ကြတာပိန်လို့ခေါ်ရကြအဲ့မြစ်ကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာတာပိန်နံပါတ်2ကလည်းလုံးမယ်ဆိုရင်အဆင်ပြေဖြစ်နေကြီးကွာအဲ့တော့ဓာညိုးတွေပေါ့ဗျာ
AR မြစ်ကြီးတဲ့ကိုမြန်မာနိုင်ငံအလဲပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါမြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်ဓာတ်ထုတ်တဲ့ရဲရွာစက်ရုံတည်ထားတာပါအ
ခုကျွန်တော်ရဲရွာစီမံကိန်းကြီးရှိရဗျာရဲရွာစက်ရုံကြီးရှိရဗျာရဲရွာစက်ရုံကြီးအောက်ဘက်မှာ10မိုင်လောက်မှာကျွန်တော်ကရဲဝါဆက်ပြီးတော့ဆင်းလာတဲ့ဂျီယိုပဲကျွန်တော်ကရေစီးအားလေးကိုပဲတုံးပြီးတော့တင်နေအဲမဂါဝက်60ကျော်လောက်ရှိတဲ့ဒီတုံဆိုတဲ့စီမံကိန်းရဲ့ရှိရတာ အဲ့ဒါလည်းပဲအဆင်ပြေဖြစ်နေကြ။လုပ်မယ်ဆိုရင်ကျွန်တော်ကစလုပ်မယ်ဆိုရင်လေးလောက်ဆိုရင်ပြီးမယ်ဟာလေပေါ့။နောက်တစ်ခုကျတော့ကျွန်တော်တို့ပြင်မနာဒီအရှိတ်အဝါမှာ15မိုင်မိုင်20လောက်မှာကျွန်တော်တို့ပေါင်းလောင်းမြစ်ဆိုတာရှိတယ်ဗျာ။ပေါင်းလောင်းမြစ်ဆိုတာဟိုဘက်အပေါ်တက်သွားရင်ချောင်းဖြစ်သွားတာပါပဲ။အဲ့ဒီချောင်းပေါ်မှာလည်းပဲဘာမှထိခိုက်မရှိဘဲနဲ့မဂါဝတ်100ကျော်လောက်ရမယ်။အလဲပေါင်းလောင်းဆိုတာလည်းရှိတယ်ဗျာ။အဲ့ဒါဆိုတာကတော့ကျွန်တော်တို့ကဘာကြီးကိုကြိုင်မှညာကြီးကိုကြိုင်မှဘလို့တမန်ကြီးကြီးမှရဲလို့မဟုတ်ဘူးရမြန်မာနိုင်ငံကပြောရင်အရှိတောင်မှာရှာမှာမြန်မာနိုင်ငံဖြစ်ပြီးတော့ဒီဟာအရင်မြစ်ကျော်ဝနိုင်ငံမရှိဘူးရအဲ့တော့ဒီအခွင့်အရေးကိုကျွန်တော်ဆုံးရှုံးနေတာကျွန်တော်ရဲ့အားနဲ့ဖြစ်တယ်အ
ဲ့ဒီလိုမျိုးဖြစ်ရတာဘာကြောင့်ပါလဲဆရာ
အဲ့ဒါကကိုတော့ကဒီကွယ်စီဝါရေးကိုသွားမယ်လို့ကျွန်တော်တို့ကပြီးခဲ့တဲ့30လောက်ကစခဲ့ပေမဲ့ကိုကကိုကကိုလည်းမလုပ်ကြဘူးအနောက်ကနိုင်ငံသားလည်းပဲပြစ်ပုမှုရှိတယ်လာရောက်ရင်းနှီးမြှုပ်နှံတဲ့လူတွေကလည်းပဲကြောက်တယ်နိုင်ငံရေးမတည်ငြိမ်ပါတို့သူတို့အတွက်အူရီမျိုးရီကမပြေစုံတာတို့ပေါ့ဗျာမျိုးစုံပေါ့အဲ့ဒါကြောင့်မလို့ဒါတွေကမလာကြဘူးဗျဒီတိုင်းနဲ့အဲ့လိုအချိန်ကနေပြီးတော့ခုနောက်ပိုင်းကိုကြောင်းသွားတဲ့ခါမှာပြီးခဲ့တဲ့ရေကောက်ခံအထူးကတစ်ဆက်ပေါ့ဗျာအခုတစ်ဆက်တော့မဟုတ်ပေါ့အဲ့ဒီမှာစူးစမ်းကြည့်တယ်ဗျာစူးစမ်းကြည့်တော့ဘာဖြစ်လဲဆိုတော့ကျွန်တော်ကလွတ်လပ်ခွင့်ကြီးအများကြီးပေးတာဘာတွေစိတ်ဝင်လာလဲဆိုတော့တချို့ဖြတ်လို့ဖြတ်စီးသမားတွေအများကြီးစိတ်ဝင်လာတယ်ဘလို့ရှင်းပြလို့မှလည်းမရဘူးဗျာရေလဲစိတ်ကိုသဘောပေါက်ရင်ဒိန်းလေးသမားတွေကတော်တော်ကြံ့ွက်တယ်ဗျာတချို့လည်းပဲသူတို့ရန်ကုန်ကနေပြီးတော့ကိုနေလေးကိုရှင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ရောက်ကမှာကိုဒီပိုင်းလောက်ကြပြူကြနေဆိုတော့နိုင်ငံတော်ကလည်းကျော်လည်းပြည်သူချင်းချင်းချင်းချင်းချင်းချင်းနဲ့ပြည်ုံရတယ်လို့ဖြစ်တာဗျနောက်တစ်ခါကျွန်တော်ကအဲ့ဒီတက်တန်ရာထိခိုက်သွားမဲ့ဟာတွေအကုန်လုံးကိုထိခိုက်မှုအနည်းဆုံးဖြစ်အောင်လုပ်မယ်ပြီးတော့ရှင်ပြန်လဲထူထောင်ရေးအကောင်းဆုံးဖြစ်အောင်လုပ်မယ်လို့ဘလို့ပြောပြောလဲမရဘူးဗျသူတို့ပြောတာကတော့မယုံဘူးမယုံဘူးပြောတာဗျအဲ့တော့ကျွန်တော်ကဗာပြောရင်တော့မယုံစရာတော့အကြောင်းမရှိဘူးဗျပြည်သူရုပ်ောက်ခံလို့ရတာပြည်သူကိုယုံအောင်လုပ်ရမှာပဲဗျအရင်တော့ကတော့ထားလိုက်ပါတော့ကြာအခုအချိန်ဒီမှာတော့ဒီလိုအချိန်ကြီးဖြစ်သွားပြီဆိုတော့ကျွန်တော်လုတ်ကိုလုတ်ရမယ်ဒါပေမဲ့အဲ့လိုပုံစံတွေကိုလည်းကျွန်တော်ရှင်းပြမှာမယ်ဒီသားကံတွေထိခိုက်မှုသက်သာအောင်လည်းကျွန်တော်ကစူးစမ်းရမယ်ထိခိုက်သွားရင်လည်းကျွန်တော်အကောင်းဆုံးဖြစ်အောင်ဘယ်လိုပြန်လုတ်ပေးမလဲဆိုတဲ့ဟာကိုကျွန်တော်တို့ပြန်ပြီးတော့ပြန်ဝလုတ်ပေးရမယ်ကိစ္စပေါ့ဗျာ resettlement ကိစ္စတော့ဘာမှမမုံနဲ့ rehabilitation လုတ်ပေးရမယ်ကိစ္စတွေဒီယူဆိုင်လုတ်ပေးအောင်ကိုအောင်မြင်တယ်ကွာ
ဦးမော်တာထွေးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုကြားခဲ့ရတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မဆာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစီရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတိုးတွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ကြပါရဲ့ရှင်။ခုတော့ကြာရှည်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လွင်ကိုကျော်အောင်လွင်ကပြောပြပေးပါဦ
း။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဒဏ်ကြောင့်အမေရိကန်ပြည်တော်စုတွင်မှတော်မီလောင်နာတွေမိုးခေါင်ရရှားမှုတွေနဲ့အင်အားပြင်းတဲ့မုန်တိုင်းတက်ခိုက်တာတွေအပါအဝင်သဘာဝဘေးအန္တရာယ်တွေရင်ဆိုင်နေရတယ်လို့အမေရိကန်အစိုးရကထုတ်ပြန်တဲ့အစည်းအဝေးခန်းစာတစ်စောင်မှာဖော်ပြထားပါတယ်။အစိုးရဌာနတရားစင်ကျော်နဲ့သုတေသီ300ကျော်တို့ကိုကြီးနဲ့ရေးသားထုတ်ပြန်တဲ့ဒီစီရင်ခံစာဟာသမ္မတတော်နဲ့ထရပ်မူဝါဒတွေနဲ့တော့ဆန့်ကျင်နေတာပါ။စာမျက်နှာပေါင်း1000ကျော်ပါဝင်တဲ့အဲ့ဒီစီရင်ခံစာမှာသတိပေးထားတာကကဘာကြီးပူနွေးလာမှုကြောင့်ပိုပြင်းထန်ပြီးတော့အချိန်ပိုကြာမဲ့သဘာဝဘေးအန္တရာယ်တွေထပ်ကြုံလာရနိုင်တာဆိုတဲ့ကိစ္စပါပဲ။ဒီလိုအခြေအနေတွေကိုရှောင်လွှဲနိုင်ဖို့ဆိုလို့ရှိရင်ထိရောက်တဲ့ကူညီဆောင်ရွက်မှုတွေလိုတယ်။အဲ့ဒါတွေအတွက်မူဝါဒတွေချမှတ်ပြီးဆောင်ရွက်ရမယ်လို့ဆိုပါတယ်။ကုလသမဂ္ဂကဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ခွဲထွက်ရေးသဘောတူညီချက်မူကြမ်းကိုအပြည့်တက်ဖို့တောက်ကြနေတဲ့ကဥရောပသမဂ္ဂညီနိုင်ရေးမှုတွေနဲ့ဗြိတိန်နိုင်ငံတို့ဆွေးနွေးကြကြပါတယ်ဒီတင်းနေနေကြတော့ရှင်အဲ့ဒီသဘောတူညီချက်ကိုအတည်ပြုတော့မှာပါဒါပေမဲ့လည်းစပိန်နိုင်ငံကဂျီဘရော့တာရေးလက်ကြားမှာနောက်ဆုံးချိန်ကြမှာဒီကပ်ပြီးတော့အနာဂတ်နဲ့ပတ်သက်လို့အမှတ်ကန်ချက်ပေးဖို့တောင်းဆိုခဲ့ပါတယ်1973ခုနှစ်ထဲနဲ့တက်နေခဲ့တဲ့ဗြိတိန်နဲ့စပိန်နိုင်ငံကြားပြဿနာကိုစပိန်ဘက်ကအခုပြန်တောင်းဆိုလာတာဖြစ်ပါတယ်ပြည်ကနေနှစ်နှစ်အတွင်းစိုးရိမ်မှုကောင်းလောက်အောင်ဘာသာရေးဖိနှိပ်မှုတွေရှိခဲ့တဲ့နိုင်ငံ20ကျော်အတွင်းမြန်မာနိုင်ငံလည်းပါဝင်တယ်လို့ကြာသာပရိနည်းကထုတ်ပြန်တဲ့2018ခုကမ္ဘာတဝန်းဘာသာရေးလွတ်လပ်မှုခွင့်ဆိုင်ရာအစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်နိုင်ငံပေါင်း196နိုင်ငံလေ့လာပြီးတော့အစည်းအဝေးခန်းစာထွက်လာတာပါလွန်ခဲ့တဲ့အမျိုးသားရေးဝါဒကြောင့်ဘာသာရေးနှစ်ခုခံရတဲ့နိုင်ငံတွေထဲမှာတရုတ်အိန္ဒိယမြောက်ကိုရီးယားမြန်မာဗီယက်နမ်နဲ့ကာဂစ္စတန်နိုင်ငံတွေပါဝင်ပါတယ်
တင်အချင်းချက်ကိုကိုကြောင်လွင်ကြီးညာခဲ့တာပါဒီမနက်အတွက်စီစဉ်ထုတ်လို့ရမှုကမှအင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့ည9နာရီ20နာရီဒီစီစဉ်တွေကိုတော့လိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.